Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရှင်များခင်ဗျာ VOA American အတန်းကနေ2024ခုနှစ်ဒီဇင်ဘာလ17ရက်ဗိုလ်ရုညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီဝါရှင်တန် DC မြို့တော်ကနေတည်းဆက်လွှင့်နေပါပြီ line no meter 1925 32ကနေနားဆင်နိုင်တာအပြင် VOA ရဲ့ website facebook နဲ့ youtube တို့ကနေလည်းတစ်ချိန်လည်းထုတ်လွှင့်ခြင်းတွေတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇဝင်းလိုက်ပါဒီညမှာထူးခြားတဲ့တဲ့တွေကတော့ယူကရိန်းသမ္မတဟာဒီကနေ့ NATO အဖွဲ့အစည်းအကဲအပါဝင် EU ခေါင်းဆောင်တွေနဲ့တွေ့ပါမယ်ရခိုင်ပြည်နယ်မှာစစ်ကောင်စီတပ်သားအများအပြားအလံပြူထောင်လက်နက်ချခဲ့တဲ့ရုပ်တံဖိုင်တွေကို AA ကထပ်မံထုတ်ပြန်ပါတယ်မြန်မာစစ်ကောင်စီနေကြားဆောင်တပ်စခန်းမှာ WFV အမတ်သားပါတဲ့ရိခါတွေတွေ့ရတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်ဒီသတင်းတွေအပါဝင်တခြားထိပ်တန်းရောက်သတင်းတွေကိုကိုဝင်းမြင့်နဲ့အတူတင်ပြပေးကြမှာပါခင်ဗျာ
ဟုတ်ကဲ့ပါကိုဇော်ဝင်းလိုက်ရင်အခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးပို့ချက်ထဲမှာဆိုရင်ဒေါ်စန်းစုကြည်မိသားစုပိုင်အိမ်လေလံတနေရေးတရားရုံးကသတ်မှတ်ပေးနေတာမှာရှင့်နေကြည်ဦးကြည်မြင့်က
ဥပဒေနဲ့မညီတာကကာယကံရှင်ပစ္စည်းပိုင်ရှင်ဒေါ်စန်းစုကြည်ရဲ့ခံတာမပါဘဲနဲ့ဇီလန်တွေကိုရှော့ရှော့ပစ္စည်းတံမိုးကိုရှော့နေတာအဲ့ဒါလုပ်ဖို့ဆိုမရှိဘူး
နောက်ရှန်ကရနယ်ဆက်ကြေးရွာတွေဘက်မှာတော့စစ်ကောင်စီလက်နက်ကြီးနဲ့နေစဉ်ဆက်တိုက်ပစ်ခတ်နေပါတယ်။နောက်ထိုင်းမှာလုံမဲ့မြမရေးဆွနိုဝဲပေါ်ဝါရင်ကျွမ်းကျင်သူဘလို့သုံးသက်ထားပါလဲ။အခုလိုသတင်းလွှာတွေအပြီးမှာတော့ဗိုလ်ရုညပတ်စင်ကဏ္ဍတွေဖြစ်တဲ့ဦးကျော်စံသာရဲ့အက်ဒီတာနဲ့ဆွနေကန်နောက်ဂျန်စီလူငယ်ကဏ္ဍနဲ့အားကစားကဏ္ဍတွေကိုဆက်တိုက်နားဆင်ကြည့်ရှုရမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုစုံဝင်းလိုက်နဲ့ပဲပြောပြပေးပါမယ်ခင်ဗျာ။
ရုရှားတပ်ဖွဲ့တွေကိုအရှင်မြင့်ခုခံတွန်းလှန်နိုင်ရေးအကူအညီတွေထပ်မံတောင်းခံဖို့ယူကရိန်းသမ္မတဗလိုဒမီဇယ်လင်စကီဟာဒီကနေ့ NATO အဖွဲ့အစည်းအကဲမက်ဂရုနဲ့တခြားဥရောပခေါင်းဆောင်တွေနဲ့ဘရပ်ဆဲလ်စ်မြို့မှာတွေ့ဆုံဖို့ရှိပါတယ်။ယူကရိန်းအနေနဲ့အရေးပေါ်စီးရေးအကူအညီတွေလိုအပ်နေကြောင်းအထူးသဖြင့်လေကြောင်းယာဉ်ကာကွယ်ရေးစနစ်လိုအပ်နေကြောင်းမနေ့ဒီဇင်ဘာ18ရက်နေ့မှာသမ္မတဇယ်လင်စကီကပြောပါတယ်။ရုရှားတို့ကစစ်ပွဲကိုအဝေးကနေဆင်နွှဲနိုင်တဲ့စွမ်းအားကိုအတက်နိုင်ဆုံးဖြိုဖျက်ရမှာဖြစ်ကြောင်းအဲ့ဒီအတွက်ယူကရိန်းအနေနဲ့ drone တွေခေတ်မီအမြောက်တွေတာဝဲပစ်ဒုံးကျည်တွေလိုအပ်ကြောင်းသမ္မတဇယ်လင်စကီကပြောပါတယ်။ဇန်နဝါရီလ20ရက်နေ့မှာတက်လာမဲ့သမ္မတဒေါ်နယ်ထရမ့်အဆိုအရတက်လက်ထက်မှာယူကရိန်းစစ်ပွဲပေါ်ဘလောက်အထိဆက်လက်ကူညီပေးမလဲဆိုတာမသေချာမှုတွေရှိနေချင်းသမ္မတထွက်လန့်ဖို့သမ္မတထရမ့်တက်လာဖို့တလအလုံးမှာဇယ်လင်စကီကဥရောပခေါင်းဆောင်တွေနဲ့တွေ့ဆုံတာဖြစ်ပါတယ်။သမ္မတဇယ်လင်စကီဥရောပခေါင်းဆောင်တွေနဲ့မတွေ့ခင်ညပိုင်းမှာပဲရုရှားကယူကရိန်းကိုလေကြောင်းကနေတိုက်ခိုက်မှုတွေထပ်မံပြုလုပ်ခဲ့ပါတယ်ခင်ဗျာ။
စီးရီးယားနိုင်ငံအနာဂတ်ကိုကိုပိုင်ဆုံးဖြတ်ခွင့်ရှိရမယ်လို့ကုလလွန်ကြွေးကောင်စီကပြောလိုက်ပါတယ်။စီးရီးယားမှာသမ္မတဘရှာအယာဆက်အစိုးရပြုတ်ချပြီးတဲ့နောက်နိုင်ငံရေးအသွင်ကူးပြောင်းမှုကိုစီးရီးယားနိုင်ငံသားတွေကိုယ်တိုင်ဦးဆောင်ဖို့နဲ့လွတ်လွတ်လပ်လပ်ဒီမိုကရေစီနေကြဆုံးဖြတ်နိုင်ရမယ်လို့ကုလသမဂ္ဂလွန်ကြွေးကောင်စီကပြောလိုက်တာပါ။အသွင်ကူးပြောင်းရေးမှာဖွဲ့စည်းပုံအခြေခံစီမင်းအသစ်တစ်ခုရေးဆွဲဖို့နဲ့ရွေးကောက်ပွဲကိုကုလသမဂ္ဂကြီးကြပ်လှုပ်ဆောင်ဖို့စတာတွေပါတဲ့2015ခုနှစ်စီးရီးယားဆိုင်ရာကုလသမဂ္ဂလူကြုံရင်းကောင်စီဆုံးဖြတ်ချက်အတိုင်းလုပ်ဖို့မနေ့အင်္ဂါနေ့ကကျင်းပတဲ့လူကြုံရင်းကောင်စီစီဝေးပြီးညနေပိုင်းမှာထုတ်ပြန်တဲ့ကြေညာချက်ထဲမှာတိုက်တွန်းထားတာပါ IS Islamic စစ်သွေးကြတွေပြန်ပြီးခြေကုပ် RU အင်အားတိစောက်တာမျိုးမလုပ်နိုင်အောင်တားဆီးဖို့ကိုလည်းကုလကဆက်ပြီးတော့တိုက်တွန်းထားပါတယ်ဒါအပြင်စီးရီးယားနဲ့အင်ဒိဂျင်းနိုင်ငံတွေအနေနဲ့လူကြုံရေးအားနည်းချက်တွေဖြစ်ပေါ်စေတာမျိုးရှောင်ကြားဖို့တိုက်တွန်းထားပြီးအထူးသဖြင့်စီးရီးယားနဲ့အစ္စရေးအနေနဲ့ကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့တွေကြီးကြပ်နေတဲ့ဂျာကန်ဂိုလန်ကုန်းမြစ်ဒေသရဲ့လုံခြုံရေးကိုအန္တရာယ်မပြုဖို့လုံခြုံရေးကောင်စီကသတိပေးထားပါသေးတယ်ခင်ဗျာ
။ကာဇာမြောက်ပိုင်းကဘေ့ဒ်ဟလီယာမြို့မှာအနည်းဆုံးလူ100ယောက်သေဆုံးတဲ့လေကြောင်းတိုက်ခိုက်မှုအပါအဝင်အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ကာဇာကမ်းမြောင်ဒေသမှာအနည်းဆုံးလူ100ယောက်သေဆုံးခဲ့ကြောင်းကျန်းမာရေးဝန်ထမ်းတွေကဒီကနေ့ဗိုလ်ထုနေ့မှာပြောပါတယ်။ကာဇာအလယ်ပိုင်းနဲ့ပါလက်စတိုင်းတို့နေထိုင်တဲ့တောင်ပိုင်းရာဖာဒေသကိုလည်းအစ္စရေးရဲ့တခြားတိုက်ခိုက်မှုတွေရှိခဲ့ပါတယ်။အစ္စရေးနဲ့ဟာမတ်စစ်သွေးကြောအဖွဲ့တို့အကြားအပြစ်ရရေးသဘောတူညီချက်ရဖို့ကြိုးပမ်းနေကြမှာပဲဒီလိုတိုက်ခိုက်မှုတွေဇက်တိုက်ဖြစ်နေတာပါ။အချိန်ကြာလာတဲ့ညှိနှိုင်းမှုတွေအပေါ်အကောင့်မြင်တဲ့မျောလင့်တဲ့အကြောင်းအစ္စရေးအာဏာပိုင်တွေကပြီးခဲ့တဲ့ရက်ပိုင်းမှာပြောဆိုခဲ့ပြီးအစ္စရေးဘက်ကနောက်ထပ်တိုက်ခိုက်မှုအသစ်တွေထပ်မဖြစ်တော့ဘူးဆိုရင်တော့သဘောတူညီချက်ရနိုင်တယ်လို့ယုံကြည်ကြောင်းဟာမတ်ကမနေ့ဒီဇင်ဘာလ18ရက်နေ့မှာပြောပါတယ်။အစ္စရေးနဲ့ဟာမတ်ကြားသဘောတူညီမှုရဖို့အမေရိကန်၊အီဂျစ်နဲ့ကာတာနိုင်ငံတွေကလက်နက်ချီဂျာဝင်ဆစ်ဆက်ပေးနေကြတာပါခင်ဗျာ
တောင်ပစိဖိတ်သမုဒ္ဒရာကျွန်းနိုင်ငံငယ်လေးဘနောင်းတူမှာတော့ငလျင်ကျောက်လူ23ယောက်ထဲမှနေသေဆုံးခဲ့ရပါတယ်။ဘနောင်းတူကျွန်းနိုင်ငံမှာပြင်အား 9.3 ရှိတဲ့ငလျင်လှုပ်ခတ်ခဲ့တာကြောင့်အခုလိုဒါဇင်နဲ့ချီသေဆုံးပြီးလူရပေါင်းများစွာလည်းဒဏ်ရာရရှိသွားခဲ့တာပါ။ငလျင်တန်ကျောက်မြို့တော် Port Vila မှာဗိုလ်တူနေ့ထိတောက်သုံးရီလက်စစ်မီနဲ့တယ်လီဖုန်းလိုင်းတွေလည်းပြတ်တောက်နေပါတယ်။ငလျင်တန်ကျောက်သေဆုံးသူ23ယောက်ရှိသွားပြီးသိဆုံးသူရေအတွက်ဟာတိုးလာနိုင်တယ်လို့ဗနောင်းတူအစိုးရတာဝန်ရှိသူတွေကပြောပါတယ်။ဒဏ်ရာသူ200လောက်ကိုလည်းဆေးဝါးကုသပေးနေရတယ်လို့ဆိုပါတယ်။ငလင်ဟာအင်ကာနေနေလေပိုင်းကမြို့တော် Port Vila နဲ့ကီလိုမီတာ30အကွာမှာဘူပြုတ်ပြီးမြေအောက်58ကီလိုမီတာမှာလှုပ်ခတ်ခဲ့တာပါ။ကျွန်းပေါင်း80ကျော်လောက်ပါဝင်ပြီးလူရေ3,300လောက်သာရှိတဲ့ဗနောင်းတူနိုင်ငံငယ်လေးရဲ့မြို့တော်မှာရှိတဲ့အဓိကစေယုံကြီးဟာလည်းငလျင်တန်ကျောက်ပျက်စီးသွားခဲ့ရတဲ့အတွက်လူနာတွေကိုစစ်တပ်အစအဦးတွေစီရွှေ့ပြောင်းထားရပါတယ်ခင်ဗျာ
View American တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ9.9 kHz 1503ည9.25 kHz 1783ည9.30 kHz 9963ညတို့အပြင်စနေတနင်္ဂနွေမှာလိုင်းလက်မီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ View American အတန်းကနေဗုဒ္ဓနေ့ညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာ။ရခိုင်ပြည်နယ်အမျိုးနယ်တွေကစစ်ကောင်စီတပ်စခန်းအများအပြားကိုအာရခတ်တပ်တော် AAA အဖွဲ့ကထိန်းချုပ်ထားပြီးအနောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုသိမ်းပိုက်နိုင်ဖို့ထိုးစစ်ဆင်နေတဲ့အချိန်မှာပဲစစ်ကောင်စီတပ်သားအများအပြားအလံပြူထောင်လက်နက်ချခဲ့တဲ့ရုတ်တံဖိုင်တစ်ခုအေဘက်ကထုတ်ပြန်လိုက်ပါတယ်။အမျိုးနယ်အနောက်ပိုင်းတိုင်းစစ်ဌာနချုပ်နပခရဲ့ပရဂတိတိမြေပြင်အခြေအနေလို့အမည်ပေးထားတဲ့ရုပ်တံကိုဒီဇင်ဘာလ16ရက်နေ့မှာထုတ်ပြန်ခဲ့ပြီးတဲ့နောက်မနေ့ဒီဇင်ဘာလ18ရက်နေ့မှာလည်းနောက်ထပ်စစ်ကောင်စီတပ်သားယာနဲ့ချီအလံပြူထောင်လက်နက်ချတဲ့ရုပ်တံပိုင်းတစ်ခုကိုအေဘက်ကထပ်မံထုတ်ပြန်လိုက်တာပါ။အမျိုးနယ်အနောက်ပိုင်းတိုင်းစစ်ဌာနချုပ်နပခရဲ့ပရဂတိမြေပြင်အခြေအနေဆိုပြီးရုပ်တံဖိုင်ကိုကောင်းစင်ပေးထားပေမဲ့ဘယ်နည်းနဲ့ဘယ်နေရာမှာရိုက်ကူးခဲ့တယ်လဲဆိုတာကိုမဖော်ပြထားသလို VOA ကလည်းတိကျအတည်ပြုလို့မရပါဘူး။အမျိုးအပါအဝင်နေမီအတော်များများကိုတင်ယူထားပြီးနောက်ပိုင်းတိုင်းစစ်ဌာနချုပ်တခုပဲကျန်တော့ပြီးတိုင်းဌာနချုပ်မှာဒီကနေ့အထိနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။ဒီဇင်ဘာလ18ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ရုပ်တံဖိုင်ထဲမှာတော့လက်နက်ချအညာခံလာသူတွေကိုအရောက်ဝတ်တင်နဲ့တွေ့ရပြီးအမျိုးသမီးတွေနဲ့ကလေးတချို့ပါဝင်တာလည်းတွေ့ရပါတယ်။ဒါ့အပြင်အနောက်ပိုင်းတိုင်းစစ်ဌာနချုပ်ထဲကအဆောက်အဦးတွေလို့ယူဆရတဲ့အဆောက်အဦးတွေလည်းမိလောင်ပျက်စီးနေတာကိုရုပ်တံဖိုင်ထဲမှာတွေ့ရပါတယ်။ဒါ့အပြင်မြန်မာစစ်ကောင်စီရဲ့စစ်တမ်းဌာနကြီးတစ်ခုဖြစ်တဲ့အရှေ့မြောက်ပိုင်းစစ်ဌာနချုပ်ကိုတော့အခုနှစ်အလယ်ပိုင်းမှာ MNDAA ကိုကန့်တက်တွေကတင်ယူခဲ့ပြီးတဲ့နောက်အနောက်ပိုင်းတိုင်းစစ်ဌာနချုပ်ဟာစစ်ကောင်စီအဖို့ပထမဆုံးကြာရှုံးတဲ့စစ်တမ်းကြီးတစ်ခုဖြစ်ပါတယ်။အခုစစ်ကောင်စီရဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်နပခအပြင်းထန်တိုက်ခိုက်ခံရပြီးဒီစစ်ဌာနချုပ်သာကြာရင်တော့စစ်ကောင်စီအဖို့ဒုတိယမြောက်စစ်တမ်းကြီးတစ်ခုဆုံးချုံးရမှာဖြစ်ပါတယ်။ရခိုင်မြောက်ပိုင်းမောင်နှောမြို့နယ်တိုက်ပွဲမှာလည်းစစ်ကောင်စီတပ်သားအများပြားထိခိုက်ဒဏ်ရာရတာနဲ့အလံပြူထောင်လက်နက်ချအညာခံတဲ့ရုပ်တံတွေကို AA ကထုတ်ပြန်ခဲ့မှုပါတယ်။အမှတ်15စစ်စင်ရေးကုကဲဌာနချုပ်စကခမှုပုံမှုချုပ်ဒူရင်ထွန်းနဲ့အရာရှိစစ်သည်အများအပြားဖမ်းဆီးခံခဲ့ရတဲ့ပုံတွေကိုလည်း AA ကထုတ်ပြန်ထားပါတယ်ခင်ဗျာ။
WFP ကပ္ပစနေခအဖွဲ့တစိပ်ပါရိခာတုတ်တွေမြန်မာနေကြောက်ဆောင်စခန်းဟောင်းမှာတွေ့တဲ့သတင်းထွက်လာတယ်လို့ဒီအဖွဲ့ကပြောလိုက်ပါတယ်မြန်မာစစ်ကောင်စီနေကြောက်ဆောင်တပ်ဖွဲ့တွေသုံးခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအဆောက်အဦတဲ့ WFP ဒီအဖွဲ့အမှတ်အသားပါတဲ့ရိခာတွေတွေ့ခဲ့တဲ့သတင်းထွက်နေတာကြားသိရပေမဲ့လက်ရှိတွာလာရေးခက်ခဲနေလို့အတိမပြုနိုင်သေးဘူးလို့တော့ဒီဇင်ဘာ18ရက်နေ့ဒီနေ့ရက်စွဲနဲ့ WFP ကကြေညာချက်ထုတ်ပြန်လိုက်တာပါဒါပေမဲ့2024ခုနှစ်ဇွန်လတုန်းကအဲ့ဒီရခိုင်မြောက်ပိုင်းမောင်းတော်မြို့နယ်အတွင်းမှာရှိတဲ့ WFP ရဲ့တူလောင်ယုံဖောက်ထွင်းလူရဲ့ပြီးမိရှုဖြစ်စီခံခဲ့ရတယ်ဆိုတာကိုအဲ့ဒီကြေညာချက်ထဲမှာထပ်အတည်ပြုပြောထားပါဗျ။အဲ့ဒီလိုလှုပ်ဆောင်ခဲ့မှုကအရေးပေါ်လိုအပ်နေသူတွေအတွက်ကယ်ဆယ်ရေးထောက်ပံ့ပေးတာကိုထိခိုက်နေနာစေတယ်လို့လည်း WFP ကထောက်ပြဝေဖန်ထားပါတယ်။အကူအညီတွေလိုအပ်နေသူပြည်သူလူထုအတွက်ရည်ရွယ်ထားတဲ့ဒီလူသားချင်းစာနာထောက်ထားမှုအကူအညီတွေအလွဲသုံးစားပြုလုပ်တာတွေဟာလက်ခံလဲကြမရှိဘူးလို့လည်း WFP ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ
။ထိုင်းဝန်ကြီးချုပ်ဟောင်းသက်ဆင်ရှင်နဝါကိုမလေးရှားဝန်ကြီးချုပ်ရဲ့အာဆီယံရေးရာကိုယ်ရေးအကြံပေးအဖြစ်ခံထားမဲ့အစီအစဉ်ဟာမြန်မာနိုင်ငံပဋိပက္ခအပါအဝင်ဒေသတွင်းငြင်းချမ်းရေးထိုင်းနိုင်ငံရဲ့အစီအစဉ်တွေရှေ့တိုးဆောင်ရွက်နိုင်ဖို့အခွင့်အရေးဖြစ်တဲ့အကြောင်းထိုင်းအဓိကအတိုက်ခံပြည်သူ့ပါတီလွတ်တော်အမရိုမာဒွန်ပန်ဂျိုးကပြောပါတယ်လာမယ့်နှစ်မလေးရှားနိုင်ငံအာဆီယံအလဲကျဥက္ကဋ္ဌအဖြစ်တာဝန်ယူမဲ့အချိန်မှာဝန်ကြီးချုပ်ဟောင်းသက်ဆင်ကိုအာဆီယံရေးရာကိုယ်ရေးအကြံပေးအဖြစ်အလို့သဘောခံထားမဲ့အကြောင်း Malaysia Wunji Jo Anwar Ibrahim nga pike de tane la ni ga pyo so tha ba de Wunji Jo Hong Tak Sin ye tami let shi thane ga Wunji Jo Pitong Tang Shinowa Malaysia nai ngan go twa yaut de khee sin twa ma Malaysia Wunji Jo ga pyo so ga ra phit ba de di si sin go thai so ya ga le chu so thak khan pi thane ngan taung pai data nyin nyay yin ne na nai ngan pu twa phun pyo yi lo ngan ni twa a chu shi me lo thai so ya ba ga myo lin tha de chaung Bangkok Post tin sa ma yee ba de Myanmar sit bo chou twe ne yin ni tu tu phit de bo chou Wunjijou Hong Tak Sin ha thai nai ngan ma 2000 khu ne ka ni 2006 khu ne thi Wunjijou phit ta won yu kae tu phit par de Cambodia nai ngan ye si bwa ye a chan pe ta won ni a pa win nai ngan chu ye a chan pe phit ta won yu kae bu par de pi pa ma 15 ni law tain shaung pi ana alwe 3 sa lou mu ri ne tia swet so khan tha ya bi me thai nai ngan ye ma aw sa lwan mo ni se khong saung tia phit a ti mya pyu khan tha ya tu phit par de khmyar
di thai nai ngan ma ne set mu ye kon ku de pyu a pyaung che twin la da go thai ga le lai bi po nei nei la ni ya ba de ne set ku pwe ma tai ngin di ne set mu ye se maung ko kon ku di rue lan chang pyaung mi pon san tit myo song ne po po sa yi po lou la ni de twe ne set ta me yang saung ne chin man khian twin ma thai sit tat long chung yi tu cha bi lo sit sei ni da ba kon pi si a thau po pon san ne sai pyo twat kon dui de ma hwat da myo ga rue ko pye pye pyaung le bi hwat te da myo rue lou ni de lo ไทม์แมทตรงสังกาเชียงใหม่ตั้มมาฐานะเจ้าดุติยาจีเกดิบุโจจีซอมจิงโกรีเปียวดาโกบังกอกโพสต์สตรีมซามายีตาถ่าบาระอะเยมุยซีเตเรเนซะลันจองตะชู่มาอวินเน้ทวาจิงเชียงใหม่ขยายเดกฟังเนแม่ใหญ่มุ่นเนตรีเดเชียงใหม่ขยายเป็ดตะชู่เนียรีโกบาลันจองเปียงเตยูเนเดลุเลดิบุโจจีซอมจิงกะเซ็ดเปียวเกบาระออกโตบาร์เตียนเนกะนี่ดิเซมาร์16ยะเนตรีไทม์แมทเนซะมามุยซีเลซะเลจิงพันบี Met a Phantom Mingse Lisa Kunatan Pammy Kedelule Tuga Sapyo Gebar. You American Tanya Boru Nya Tatinwego Kuzawa Line Pia Pia Pigera Akuro Simon Zazia Akazon Tatin Pibu Chatri Satiba Patama Zongaro Don San Suji Mita Su Pine Lilan Tinet Tatima. ဒီရန်ကုန်မြို့တက္ကသိုလ်ဤတာလန်ချမ်းမှ90လေးနေကိုတတိယကျင်းကျန်ငင်းစီ
ရန်ကုန်ကသတင်းပေးပို့လာတာမဆုမုံပြပြပေးပါဦးခင်ဗျာရန်ကုန်မြို့တက္ကသိုလ်ရိပ်သားလန်ကအမွေအစားအငင်းပွားမှုတွေရှိနေတဲ့ခြံနံပါတ်50လေးနေအိမ်ကိုလေလံတင်ရောင်းချနိုင်မှုအရေးကျပ်ငွေ390ဘီလီယံနဲ့ပထမတစ်ကြိမ်300ဘီလီယံနဲ့ဒုတိယတစ်ကြိမ်လေလံတင်ပြီးတော့ရောင်းချခဲ့ပေမဲ့လေလံဆွဲဝယ်ယူသူမရှိခဲ့ပါဘူး ဒါကြောင့်မို့လို့တတိယအကြိမ်မြောက်လေလံကြမ်းခင်းဈေးသစ်290ခုနှစ်ဘီလီယံနဲ့လေလံဆွဲဖို့တရားရုံးကအမိန့်ချမှတ်လိုက်တာပါတရားလိုဥအောင်စံဦးဘက်ကနေဒုတိယအကြိမ်ဈေးခေါ်ထားတဲ့လေလံကြမ်းခင်းဈေးကျပ်ငွေ300ဘီလီယံတန်ဖိုးကနေပြီးတော့ကျပ်10ဘီလီယံလျှော့ဈေးပေးပြီးတော့ကျပ်299ဘီလီယံနဲ့လေလံတင်ဖို့အောက်တိုဘာလ22ရက်နေ့ကတရားရုံးကိုလျှောက်ထားတင်သွင်းခဲ့တာပါဒါကိုတရားရုံးဘက်ကလက်မခံဘ က်တာလို့တရားရုံးနဲ့နှိစက်သူတွေက VOA ကိုပြောပါတယ်။လာမယ့်2025ခုနှစ်ဖေဖော်ဝါရီလ5ရက်နေ့မှာတော့အဲ့ဒီနေအိမ်မှာပဲထပ်ပြီးတော့လေလံဆွဲဖို့တရားရုံးကအမိန့်ချမှတ်လိုက်ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေအဖွဲ့တွေကတော့ဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်မရသေးတာနောက်ပြီးတော့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်မသိရှိသေးဘဲနဲ့လေလံဆွဲခွင့်ပေးတဲ့အပေါ်မှာဥပဒေနဲ့မညီညွတ်ဘူးဆိုပြီးတော့တရားရုံးမှာကန့်ကွက်မှုတွေတောက်လျှောက်လုပ်ခဲ့ပေမဲ့တရားရုံးဘက်ကထည့်သွင်းစဉ်းစားပေးခြင်းမရှိခဲ့ပါဘူးအမှုနဲ့ပတ်သက်လို့တိုင်ပင်ဆွေးနွေးမှုတွေလုပ်ရမှာဖြစ်တာကြောင့်ဒေါအောင်ဆန်းစုကြည်နဲ့လူချင်းတွေ့ခွင့်ပေးပါဆိုပြီးရှေ့နေအဖွဲ့ကစစ်ကောင်စီကိုအချိန်ချင်းတရားဝင်စတင်ပြီးတော့တောင်းဆိုထားပေမဲ့လည်းဒီကနေ့အထိတွေ့ခွင့်မရသေးဘူးလို့ရှေ့နေအဖွဲ့နဲ့နှိစက်သူတွေကပြောပါတယ်ချန်နမန်54နေအိမ်ဟာတမိုင်းဝင်နေအိမ်တစ်ခုဖြစ်တယ်လို့ကရကရှင်တောင်ဆန်းစုကြည်ကိုရိုင်းမသိဘဲနဲ့ရောင်းချခွင့်ပြုတာကတော့ဥပဒေနဲ့မညီညွတ်ဘူးလို့တရားလွှတ်တော်ရှင်နေဦးကြီးမြင့်ကအခုလိုသုံးသပ်ပါတယ်
။လေလံဆွဲဝယ်မဲ့သူမရှိမချင်းလေလံပြစ်နေမှာတော့ဥပဒေနဲ့ညီတယ်။သို့တော့ဥပဒေနဲ့မညီတာကကာယကံရှင်ပစ္စည်းပိုင်ရှင်တောင်ဆန်းစုကြည်ရဲ့ဆန္ဒမပါဘဲနဲ့ဆန္ဒမယူဘဲနဲ့ အဲ့လိုဇီလန်တွေကိုရှော့ရှော့ပြီးပစ္စည်းတံမိုးကိုရှော့နေတာပဲအဲ့တော့တရားရုံးကသူ့ပိုင်ပစ္စည်းလည်းမဟုတ်ဘူးတရားသူကြီးကအဲ့ဒါလုပ်ဖို့မရှိဘူး
လွန်ခဲ့တဲ့2000နှစ်တခုနှစ်တုန်းကဒေါအောင်ဆန်းစုကြည်ရဲ့အကိုဖြစ်သူဦးအောင်ဆန်းဦးကတက္ကသိုလ်ရိပ်သာလန်ချန်နမတ်54နေအိမ်ကိုအမွေခွဲဝေယူလို့တယ်ဆိုတာကိုတရားရုံးမှာရှောက်ထားခဲ့ပါတယ်2016ခုနှစ်မှာတော့ဒီအိမ်ကိုဒေါအောင်ဆန်းစုကြည်နဲ့ဦးအောင်ဆန်းဦးနှစ်ယောက်ခွဲယူဖို့အမိန့်ချခဲ့ပါတယ်အိမ်မာကြီးကိုဒေါအောင်ဆန်းစုကြည်ကရပြီးတော့ဦးအောင်ဆန်းဦးကပြိုပြက်နေတဲ့အိမ်အသေးကိုရလို့မကြေမနက်ဖြစ်ပြီးတော့အိမ်ကိုလေလံတင်ခွဲယူမယ်ဆိုပြီးတော့တရားရုံးအစစ်အစစ်မှာထပ်မံတရားစွဲရှောက်လဲခဲ့ပါတယ်တရားရုံးအစဉ်စဉ်နဲ့ပြည်တော်စုတရားလွှတ်တော်တရားသူကြီးကိုဦးပါစုံကြီးခုံရုံးကပယ်ချခဲ့ပေမဲ့2019ခုနှစ်အတွင်းမှာတော့ထပ်ပြီးတော့အထူးရှောက်လွှာတင်သွင်းခဲ့ပါတယ်ပြည်တော်စုတရားလွှတ်တော်ကမူလဆုံးဖြတ်ချက်ကိုပြင်ပြီးတော့ဦးအောင်ဆန်းဦးရှောက်ထားခဲ့တဲ့အတိုင်းနေအိမ်ကိုလေလံပြန်ပစ်ပြီးတော့ခွဲဝေယူကြဖို့ပြင်ဆင်အမိန့်ချမှတ်ခဲ့ပါတယ်ဒီရန်ကုန်မြို့ကချန်နမတ်54တက္ကသိုလ်ရိပ်သာလန်နေအိမ်ဟာဒေါအောင်ဆန်းစုကြည်ကအဲ့ဒီနေအိမ်ထဲမှာပဲနှစ်ရှည်အကျယ်ကျုပ်ချခံခဲ့ရဘူးတလို့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းဘန်ကီမွန်အမေရိကန်သမ္မတဟောင်းဘရက်အိုဘားမာနိုင်ငံခြားရေးဝန်ကြီးဟောင်းဟီလရီကလင်တန်အပါအဝင်ကမ္ဘာခေါင်းဆောင်တွေနဲ့ဒေါအောင်ဆန်းစုကြည်တမိုင်းဝင်တွေ့ဆုံခဲ့တဲ့နေအိမ်လေးဖြစ်ပါတယ်ဒီလိုမျိုးမြန်မာနိုင်ငံရေးမှာအရေးပါတဲ့အဆောက်အဦတစ်ခုဖြစ်တာကြောင့်ဒီခြံဝန်းနဲ့အိမ်ကြီးကိုထိန်းသိမ်းထားဖို့ပြည်သူတို့ကဆန္ဒရှိပါတယ်ဂျာကာလာမျိုးသားညီညွတ်ရေးအစိုးရ NUG ဘက်ကတော့ချန်နမတ်54အိမ်ထဲမှာရှိတဲ့အဆောက်အဦတွေဟာအမျိုးသားအဆင့်ယဉ်ကျေးမှုအမွေအနှစ်ဖြစ်နေသတ်မှတ်ထားတာကြောင့်မိသူတူတယောက်မှရောင်းချခြင်းရောင်းချဖို့စူးစမ်းခြင်းဖြည့်ဆည်းခြင်းဖြည့်ဆည်းရန်စူးစမ်းခြင်းပုံစံပြောင်းခြင်းပြင်ဆင်ခြင်းမပြုလုပ်ဖို့တားမြစ်ထားသလိုပုဂ္ဂလိကပိုင်ဖြစ်နေရောင်းချတယ်ဆိုရင်လည်းအရေးယူမယ်ဆိုပြီးတော့ထုတ်ပြန်ထားပါတယ်2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကမြန်မာနိုင်ငံမှာအာဏာသိမ်းခဲ့တဲ့နေ့ကနေစလို့ဒေါအောင်ဆန်းစုကြည်ကိုဖမ်းဆီးပြီးတော့အမှုစကူးမှုနဲ့ထောင်နဲ့33နှစ်ချမှတ်ထားပါတယ်အဲ့ဒီထဲက6နှစ်ကိုတော့မနစ်ဩဂုတ်လ1ရက်နေ့ကလူငင်းတက်တာခွေနဲ့ရှော့ပေါ်ပေးခဲ့ပါတယ်ကြံနေသေးတဲ့ဆလေးမှုအတွက်ကတော့လက်ရှိထောင်နဲ့28နှစ်ကြာခံနေရဆဲဖြစ်ပါတယ်ဒီလိုမျိုးနှစ်ရှည်ထောင်သွင်းအကျဉ်းချခံထားရတဲ့အမှုပြိုင်ကရကရှင်ဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်ရဖို့စစ်ကောင်စီကိုဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတွေဘက်ကစေချင်းထက်မနေစာတင်ပြီးတော့တောင်းဆိုထားပေမဲ့ဒေါအောင်ဆန်းစုကြည်ရှေ့နေတွေနဲ့သူမှတွေ့ဆုံခွင့်မရခဲ့တာကတော့နှစ်တင်းတင်းပြေတော်မှာဖြစ်ပါတယ်ရှင်
ဒီမိသားစုပိုင်းရင်လေလံတင်းဥအောင်ဆန်ဝင်လျှော့ပြတဲ့ဂျန်ကင်စီတရားဝင်လက်မခံတာမဆုမှန်ပြပြခဲ့တာပါအခုတော့ရှန်ကယာနေဆက်ခြေရွာတွေပဲလက်လက်ကြီးနဲ့အဆက်မပြတ်ဖြစ်ခတ်ခံရတာပါရှန်ကယာနေဆက်ဖဲခုံမြို့အရှေ့ပိုင်းနဲ့မိုးပြဲမြို့ဘက်ကိုစစ်ကောင်စီလက်လက်ကြီးနဲ့နေ့စဉ်လို့ပြစ်ခတ်နေလို့စစ်ဘေးရှောင်တဲ့ဒေသခံရွာသူရွာသားတွေစိုးရင်ကြောက်လန့်နေကြတယ်လို့ကာကွယ်ရေးတပ်ဖွဲ့နဲ့ကင်နီလူခွင့်အဖွဲ့ကပြောပါတယ်အခုလို့ပြစ်နေတာကြောင့်ခြေရွာ300ထက်မနည်းကပြည်သူတွေယာနဲ့ချီတိမ်းရှောင်နေကြတာရန်ကုန်ကသတင်းပေးပို့ထတာကိုမခင်လေးပြပြပေးပါအောင်ခင်ဗ
ျရှန်ကယာနေဆက်ဖေခုံမြို့နယ်အရှိပိုင်းနဲ့မိုးပြဲမြို့ကအရက်သားပြည်သူနေထိုင်တဲ့ဘက်ကိုအခုရက်ပိုင်းတွင်စစ်ကောင်စီတပ်ကနေစဉ်ဆိုသလို drone လက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်တိုက်ခိုက်နေတယ်လို့ကရင်ပြည်မျိုးသားများကာကွယ်ရေးတပ် KNDF ဗိုလ်ပြန်ကြားရေးတာဝန်ရှိသူတာအေးစိုးက VOE ကိုအခုလိုပြောပါတယ်
ဒီရပိုင်းစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့မိုးပြဲဆယ်ရဲ့အရှိတ်ဘက်ကဖက်ကွန်မြို့နယ်အရှိတ်ဘက်ကကြီးပါထက်ကိုစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့တောက်လျှောက်တိုက်ခိုက်နေတာရှိတယ်။နောက်ပြီးတော့ drone တွေနဲ့ပေါ့နော်မိုးပြဲဘေးပတ်ဝန်းကျင်မှာ drone တွေနဲ့လိုက်ပြီးတော့မှတိုက်ခိုက်နေတာမျိုးတွေစစ်ကောင်စီဘက်ကလှုပ်ဆောင်နေပါတယ်။လက်နက်ကြီးကြောင့်ထိခိုက်ပျက်စီးမှုအခြေအနေတွေတိစိတ်ကိုတော့ကျွန်တော်တို့သိရသေးဘူးပေါ့နော်။ဆိုတော့နေ့စဉ်ရက်ဆက်လက်နက်ကြီးနဲ့ထိခိုက်တိုက်ခိုက်တာဒါ၄-၅ရက်လောက်တော့ရှိပြီပေါ့နော်။
စစ်ကောင်စီတပ်နဲ့ကရင်နီတပ်တွေကြားနှစ်ဖက်တိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့အခုလိုလက်နက်ကြီးနဲ့အဆက်မပြတ်ပစ်ခတ်နေတဲ့အတွက်ကြောင့်ဖဲခုံမြို့နယ်လွယ်ပန်းစုံကြီးရွာအပါအဝင်၃ရွာထပ်မံလူဦးရေယာနဲ့ချီထပ်မံပြောင်းရွှေ့နေကြရပါတယ်။အရက်သားပြည်သူတွေကြီးရွာတွေတဲကိုစစ်ကောင်စီဘက်ကပြစ်မှတ်ထားတိုက်ခိုက်နေတာလို့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာရေးဆိုကအခုလိုဆက်ပြောပါတယ်
။အဲ့ဒီနေရာတွေကတိုက်ပွဲ area တွေမဟုတ်ဘူးပေါ့နော်။အဲ့ဒီနေရာကစစ်ကောင်စီလက်မရှိဘူး။ဟိုမြို့ရဲ့အရှိတ်ဘက်ကမှရှိတာ။ဖက်ကွန်အင်းချားထားတယ်ပေါ့နော်။စစ်ကောင်စီကဒီလူထုကိုတတ်တတ်မမဲ့နေလို့မရအောင်ပြစ်မှတ်ထားတိုက်ခိုက်တာပဲဖြစ်တယ်ပေါ့နော်။လက်နေကြီးကြတာကတော့အနည်းဆုံးဒီ3ရွာလောက်ရှိတယ်ပေါ့နော်။ဆိုတော့အဲ့ဒီ3ရွာကပြည်သူတွေကတော့ရှောင်တိန်နေရတယ်
စစ်ကောင်စီတပ်ကသူတို့စခန်းချထားတဲ့လွိုက်ကောလွိုက်လင်းလီဖေခုံမြို့ပေါ်စတဲ့နေရာစုံကနေပြစ်ခတ်နေတယ်လို့ကရင်နီလူခွင့်ရေးတီထောင်သူကိုပညာခွန်အောင်က VOE ကိုပြောပါတယ
်။ဟောဖေခုံကနေလည်းပြစ်လာတာရှိတယ်။ဟိုလူကောက်ကနေပြစ်တော့တယ်ရှိတယ်။နောက်လွန်းလွန်းလေးကနေကနေလည်းဟိုဝိုင်းပြစ်တဲ့ပုံစံဖြစ်တော့ပါတော့။အဲကြောင့်မိုးပြေမြို့ပေါ်ရွက်ွက်တွေတချို့ဒီမှာဦးရေပြစ်စမှုတော်တယ်ရှိတယ်။
လက်နက်ကြီးပစ်တဲ့အတွက်ကြောင့်ဖဲ့ခုံမြို့နယ်အရှိပိုင်းနဲ့မိုးပြဲမြို့ပေါ်ကတေဆုံထိခိုက်တာရှိမရှိမသိရပေမဲ့အိုးအိမ်ပျက်စီးမှုများပြားတယ်လို့ဆိုပါတယ်ဒေသတွေမှာအင်တာနက်နဲ့ဖုန်းလိုင်းတွေဖြတ်ထုတ်ခံထားရသလိုလုံခြုံရေးအခြေအနေတွေကြောင့်တွာလာဖို့ခက်ခဲတယ်လို့လည်းကိုပညာခွန်အောင်ကပြောပါတယ်အခုလိုစစ်ကောင်စီရဲ့ပြစ်ခတ်မှုတွေကြောင့်ကလေးတငယ်နဲ့အသက်အရွယ်ကြီးရင်သူတွေလုံခြုံရေးစိုးရင်ကြောက်လန့်နေကြသလိုစိတ်ဒဏ်ရာရနေကြတယ်လို့လည်းကရင်နီလူခွင့်ရင်တီထောင်သူကိုပညာခွန်အောင်ကဆက်ပြောပါတယ်
ဘယ်ကူမျိုးနဲ့အရှိပဲချမ်းဆိုရင်ကျွန်တော်လူထုတွေရှိနေသေးတယ်လေနော်ဟိုအများကြီးနဲ့ရှိနေသေးတယ်ဘင်းသူလောကလည်းတရားရောက်ကိုယ်ကိုယ်တို့တည်ဆောက်မှုတွေရှိတယ်ဗောနော်အဲ့ဒီဟာစိုးရင်ချက်တွေကြောင့်မှုကြောင့်မှုတွေကတော့အများအားရှိနေတော့အခုလိုမျိုးနေရောညပါပလန်ဂျေထူတယ်ကြောင်ရောက်တဲ့မှာကြာတယ်ဆိုတည်တည်ယူရကလေးတွေတိုက်ဒီမှုတော့မစိတ်တန်ရတွေကြောင့်မှုနဲ့တူစိတ်တန်ရတွေဒီချမရေးရဗောနော်ထိခိုက်မှုတွေအများကြီးဖြစ်စေတာ
ပြီးခဲ့တဲ့နိုမာလာကုံပိုင်းကဖဲ့ခုံမြို့နယ်ကုံဘော့ကြီးရွာမှာလက်နက်ကြီးကြားရောက်ပောက်ကွဲမှုကြောင့်ခလင်းငယ်နှစ်ဦးအပါအဝင်လူ6ဦးတေဆုံးခဲ့ပြီးတော့5ဦးထပ်မံပြင်းထန်ဒဏ်ရာရရှိခဲ့ပါတယ်။စစ်ကောင်စီတပ်ရဲ့ထိုးစစ်ဆင်လှုပ်ရှားမှုတွေကြောင့်ပြီးခဲ့တဲ့လကုံပိုင်းမှာလွိုက်ကော်မိုးပြဲလမ်းပိုင်းမှာကရင်နီပူးပေါင်းတပ်နဲ့နှစ်ဖက်တိုက်ပွဲပြင်းထန်လာခဲ့ပြီးစစ်ကောင်စီတပ်ကမြေပြင်မှာအထိနာခဲ့တဲ့နောက်ပိုင်းအခုလိုလက်နက်ကြီးတွေနဲ့အဆက်မပြတ်တိုက်ခိုက်လာတာလည်းဖြစ်ပါတယ်။စစ်ကောင်စီဘက်ကတော့ကယားကရင်နီရှမ်းနယ်ဇက်ဘက်စစ်ရေးတွေနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိသေးပါဘူးရှင်
။ကျန်ကယားနယ်ဇက်ချေးရွာတွေပဲစစ်ကောင်စီလက်နက်ကြီးနဲ့အဆက်မပြတ်ပစ်ခတ်နေတာမှတ်ခင်လေးပြောပြခဲ့တာပါ။အခုတော့ထိုင်းမှာလုံးမဲ့မြန်မာအရေးဆွေးနွေးပွဲပေါ်ဝါရင့်ကျွမ်းကျင်သူသုံးသက်လိုက်တာပါ။မြန်မာနိုင်ငံရေးမှာအာဆီယံနဲ့အိန္ဒိယနိုင်ငံတွေပါတီဖြစ်စေမပါတီဖြစ်စေထိုင်းနိုင်ငံကိုယ်တိုင်ကသူ့ပေါ်ဗတ်ပေါင်းစုံရိုက်ခတ်လာတဲ့မြန်မာအရေးကိုပြည်တွင်းရေးအဖြစ်မှတ်ယူပြီးဂျာဝင်ဖြစ်ရှင်းဖို့ကြိုးပမ်းလာတာတွေ့ရတယ်လို့ရှမ်းသံတော်ဆင်သတင်းစာအက်ဒီတာချုပ်ဟောင်းဦးခွန်ဆိုင်က VOA ကိုပြောပါတယ်ဒီလိုကြိုးပမ်းတဲ့အတွက်အခုသတင်းပတ်ထဲမှာမြမရေးအလို့သဘောဆွေးနွေးပွဲကိုအင်ရှင်ဖြစ်ထိုင်းကလက်ခံကျင်းပတာလို့သူကသုံးသပ်ပါတယ်ဦးသိန်းထိုင်ဦးဇွန်ကနေဆက်သွယ်မေးမြန်းထားတာကိုဦးခွန်ဆိုင်ကအခုလိုပြောပြပါတယ်ခင်ဗျာ
ဒီအစီအဝေးကိစ္စကိုကျွန်တော်တို့လည်း live ပြတော့မှမေးမြန်းစုံစမ်းနေပါလေနော်တိုင်မင်တာလည်းရှိပါတယ်အခုထိကတော့ဒီထိုင်းနိုင်ငံဂျာယီဝန်ကြီးကနေပြီးတော့မှကျွန်တော်တို့အပြင်လူတွေအတွက်ကိုတော့ feedback down တာလောက်ပဲရှိသေးတယ်သို့တော်လည်းပဲဒီအစည်းအဝေးမှာပါဝင်ဖို့ဆိုပြီးတော့မှအပြင်လူတွေနောက်ပြီးတော့မှSEC မဟုတ်တဲ့ပမာဘက်ကကိုယ်စလေတွေတက်ဖို့ကတော့မရှိသေးဘူးလို့သိရပါတယ်နော်ဒီတစ်ချက်ကလည်းသူတို့ပြောတာကဒါဟာပထမပွဲပါပဲပေါ့နော်အဲ့ဒီပြီးခဲ့တဲ့နှစ်နှစ်လောက်တုန်းကဒီဝန်ကြီးချုပ်ပရစစ်ဝန်ကြီးချုပ်ပယုတ်လက်ထက်မှာနိုင်ငံကြီးဝန်ကြီးဒွန်ပရိုမိုးတ်ဝိနိုင်ကတခါကျင်းပခဲ့ပြီးတော့ပြီးတော့ဒီတစ်ခေါက်ထပ်ကျင်းပမယ်ဆိုတဲ့အခါကျတော့ကျွန်တော်ကမေးပါတယ်မေးတော့ကျွန်တော်ပြောတာကတော့တကယ်လို့တပွဲတိုးပဲလုပ်မယ်ဆိုလို့ရှိရင်တော့အဆင်မပြေဘူးပေါ့နော်တပွဲတိုးပဲဆိုလို့ရှိရင်တော့သူကဒီအများကတော့ဒါဟာPR လုပ်တာပဲ public relations လုပ်တာလောက်ပဲလို့မြင်ကြလိမ့်မယ်လို့ဒီကျွန်တော်တို့ ਨੇ တွေ့တဲ့ထိုင်းတန်ယုံကတန်မှုကလည်းဒါကလည်းလက်ခံပါတယ်ဒီပွဲဟာဟိုနောက်ထပ်လာမဲ့ပွဲတွေထဲကပထမတစ်ခုပဲဖြစ်ပါတယ်လို့ပြောပါတယ်နော်အဲ့ဒီတော့ဒီပထမပွဲမှာတော့သူတို့ကမရှုပ်စေခြင်းလို့ SEC လောက်ပဲသူတို့ဟောဘူးအဓိကပြစ်မှတ်ထားပြီးတော့မှဖိတ်ခေါ်ပုံရတယ်ဒီပွဲကနေပြီးတော့မှသူတို့ကရင်မှန်းထားတာကတော့ထိုင်းနိုင်ငံနေနဲ့ကတစ်ဖက်ကကြားလူဖြစ်ရုံနဲ့မကဘူးဗမာပြည်မှာပြဿနာဖြစ်တိုင်းခံရတာကထိုင်းဖြစ်တယ်။အ อาเซียนปาปามาปาปาไทยกันเลือกมาเพื่ออะคืออาเซียนปาลาเรนับรวมมาดีอินีอชาอินีนาจินีปาลาเรสุเลปูบรมกองเองได้จำลูตีปฐมาป่วยกันรอตุยตุสามป่วยไปเพื่อตีลูกจันทร์อยู่สบาย
ไทยมาเลือกไหมမြမာရေလော်တဘောစနေဝဲဘောဟွာရင်ကျွမ်းကျင်သူဥက္ကွန်ဆိုင်ရဲ့သုံးသက်ချက်ကိုဦးသိန်းထက်ဦးမင်းမြန်ခဲ့တာပါအခုတော့ရွှေပြောင်းနေထိုင်မှုနဲ့လူကုန်ကူးမှုပြဿနာကြုံနေရတဲ့နိုင်ငံတွေထဲမြန်မာပါလာတာပါကမ္ဘာတစ်လွှာရွှေပြောင်းနေထိုင်မှုတွေနဲ့လူကုန်ကူးမှုပြဿနာတွေရင်ဆိုင်နေရတဲ့အထက်မြန်မာလည်းပါဝင်ကြောင်းဒီနေ့နိုင်ငံတကာရွှေပြောင်းနေထိုင်သူများနေ့မှာထုတ်ပြန်တဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစည်းအဝေး UNDP ရဲ့အစီရင်ခံစာမှာဖော်ပြလိုက်ပါတယ်ရွှေပြောင်းနေထိုင်မှုတွေနဲ့အတူလူကုန်ကူးမှုတွေမှာမြန်မာနိုင်ငံကလူငယ်လူရွယ်တွေသားကောင်ဖြစ်နေရတယ်လို့လည်းအလုံသမားကြီးလှုပ်ရှားသူတွေကပြောနေပါတယ်ဒီအချိန်နေရန်ကုန်ကသတင်းပေးပို့လာတာကိုကုစော်မှုချော်ပြောပြပေးပါအောင်ခင်ဗျအ
ခြေတောင်အာရှမှာမြန်မာနိုင်ငံဟာလူကုန်ကူးသူတွေရဲ့အဓိကအသုံးချရာနိုင်ငံတစ်ခုဖြစ်လာနေတယ်လို့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ကဒီကနေ့ကြာရောက်တဲ့နိုင်ငံတကာရွှေပြောင်းသွားလာသူများနေ့မှာထုတ်ပြန်တဲ့အစီအခံစာထဲမှာဖော်ပြထားပါတယ်အာရှပစိဖိတ်ဒေသမှာလူကုန်ကူးသူတွေဟာလမ်းကြောင်းမျိုးစုံကိုတုံပြီးလူကုန်ကူးနေကြပါတယ်အရှေ့တောင်အာရှမှာတော့ထိုင်းနိုင်ငံဟာကမ်ဘောဒီးယားလာအိုနဲ့မြန်မာနိုင်ငံကသူတွေအများဆုံးသွားတဲ့နိုင်ငံဖြစ်လာပါတယ်အဲ့ဒီအထက်မှာမြန်မာနိုင်ငံဟာလူကုန်ကူးမှုတွေမှာပတ်သက်နေတဲ့အရေးကြီးတဲ့အစိတ်အပိုင်းဖြစ်တယ်လို့ UNDP ရဲ့အစီအခံစာမှာဖော်ပြထားပါတယ်ပြီးခဲ့တဲ့၄နှစ်အတွင်းအရှေ့တောင်အာရှမှာအွန်လိုင်းငွေလိမ်မှုရာဇဝတ်လုပ်ငန်းတွေကအတော်လေးများပြားခဲ့ပါတယ်ဒီလုပ်ငန်းတွေဟာဝန်ထမ်းရဖို့အတွက်လုပ်ငန်းရှာဖွေရေးဂျာဂန်ပွဲစားတွေကိုအသုံးပြုနေကြတယ်လို့ UNDP ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်မြန်မာနယ်စပ်မြောက်ဝတီမြို့ကအွန်လိုင်းရာဇဝတ်လုပ်ငန်းတွေမှာအာရှနိုင်ငံသားတွေလိမ်လည်စိတ်ခိုင်းခံနေရကြောင်းဖော်ပြထားပါတယ်မြန်မာနိုင်ငံသားတွေကိုယ်တိုင်လဲထိုင်းမလေးရှားတရုတ်နိုင်ငံကလုပ်ငန်းခွင်တွေမှာလောက်ကလာစားမရဘဲစိတ်ခိုင်းခံရတာတွေရှိပါတယ်လူကုန်ကူးပွဲစားတွေအတွက်မြန်မာနိုင်ငံကလူငယ်လူလတ်ပိုင်းတွေဟာအဓိကဝင်ငွေရှာရာလမ်းကြောင်းဖြစ်နေကြောင်းထိုင်းနိုင်ငံအခြေစိုက်အလုံသမားမဟာမိတ်အဖွဲ့ကကိုမုံတိုင်းကပြောပါတယ်
မြန်မာနိုင်ငံရိစားရိချက်လာပြီးဆိုရင်တို့ရိတော်များများလမ်းရကျော်မြန်မာပြည်သားသူရှင်မပွဲစားနေရပြောဒီချိုင်းလေးကသထိုင်းတည်းဒီသစ်စင်ကလုတ်တမားရေချိတ်ချိတ်ပြီးတော့တို့တွေကဒီလုတ်တမားပသိန်းသူသသိန်းအခုဘဒူစဲအောင်သသိန်းပြီးတော့ပေါင်းလုံးနဲ့အတို့ရလူခေါ်ကရတင်ကရဆိုပြီးအဲ့လိုမျိုးတို့ကယူပြီးတော့ဒီလုတ်တမားကိုထားသွားတယ်ထားသွားတဲ့အချိန်မှာကျရင်ဒီလုတ်ကိုလုတ်တမားရမဖြစ်မနေဘလို့ရှင်လည်းမရောက်တို့ရလောက်ကရင်တို့ကကြတော့လေတို့ကမရှင်းသေးဘာကြောင့်မရှင်းသေးလဲဒီပွဲစားရတော်များယူသွားတဲ့သံကမြန်မာပွဲစားဖြစ်တယ်ပေါ့အဲ့တော့ဒီတဖေးရမပေးတော့တာအဲအကြောင်းကြီးကကိုအားကြီးကြုံတွေ့ရတာပေါ့
စားနပ်ရိက္ခာမလုံလောက်မှုဟာလည်းရွှေပြောင်းနေထိုင်ဖို့အတွက်ဆုံးဖြတ်ချက်ချရမှာအဓိကအကြောင်းအရင်းဖြစ်နေတယ်လို့ UNDP ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်2022ခုနှစ်ရဲ့အချက်အလက်တွေအရအာရှနဲ့ Pacific ဒေသကလူဦးရေတော်တော်များများဟာကျမ်းမာရေးနဲ့ညီညွတ်တဲ့အစားအစာတွေကိုဝယ်ယူစားသုံးနိုင်ခြင်းမရှိဘူးလို့ဖော်ပြထားပါတယ်အဲ့ဒီအထက်မှာအာဖဂန်နစ္စတန်နဲ့မြန်မာနိုင်ငံဟာအာရှပစိဖိတ်ဒေသမှာပဋိပက္ခတွေစားနပ်ရိက္ခာမလုံလောက်မှုတွေနဲ့ကြုံနေရတယ်လို့လည်း2022ခုနှစ်က FAO နဲ့ UNICEF ရဲ့အချက်အလက်တွေကိုကိုးကားပြီး UNDP ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ
်ရွှေပြောင်းနေထိုင်မှုနဲ့လူကုန်ကူးမှုပြဿနာကြုံနေရတဲ့နိုင်ငံတွေထဲမြန်မာပါလာတာကိုကိုစော်မှုကျော်ပြပြခဲ့တာပါမချခင်မှာလဲဥကျော်စံသားရဲ့ Editor နဲ့ဆွေးနွေးကန်နောက်ဂျန်စီလူငယ်ကန္တာနဲ့အားကစားအပစင်ကန္တာတွေလာဖို့ရှိပါသေးတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေမှာဆိုရင်မနေ့6နာရီကနေ9နာရီထိထုတ်လွှင့်နေ VOA မနေ့ခဲရေဒီယိုအစီအစဉ်ပထမပိုင်းနာရီဝက်ကိုတော့လိုင်းတူနဲ့ဖမ်းယူနိုင်တာပါအိုင်ဒိုမီတာ25 kHz 11865အိုင်ဒိုမီတာ32 kHz 6153ညာနဲ့အိုင်ဒိုမီတာ40 kHz 9533ညာတို့ကနေဖမ်းယူနိုင်ပါတယ်။ View ညာချမ်း Radio Season ကိုည9နာရီကနေ10နာရီထိအိုင်ဒိုမီတာ19 kHz 15653ညာအိုင်ဒိုမီတာ25 kHz 11863ညာအိုင်ဒိုမီတာ30 kHz 9963ညာတို့အပြင်ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေမှာထပ်တိုးလိုင်းလက်မီတာ190 kilohertz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်။အစီအစဉ်အစဆုံးကိုလူလူမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်း web စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ပန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင်။
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American အသံကနေဒီဇင်ဘာလ17ရက်ဗိုလ်ဒုညပိုင်းရေဒီယိုအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေရုပ်သံကပါည10:00နာရီအထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ1925 32တို့ကနေဆက်ပြီးတော့တိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်။အခုမကြာခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းအစီအစဉ်မှာတော့ဗိုလ်ဒုညတိုင်းပြောပြနေကြမက်ခင်လီရဲ့ဂျန်စီနောက်ကိုရန်နန်ရဲ့အားကစားကဏ္ဍပတ်စင်ကဏ္ဍတွေမတိုင်ခင်ဥကျော်စန်တာရဲ့အက်ဒီတာနဲ့ဆွေးနွေးပွဲကမှာဒီတစ်ပတ်မှာတော့ပမောခစတိုင်းဘက်ပြောခဲ့တဲ့မြမနိုင်ငံရေးဇေယျဆိုတဲ့ကောင်းစင်နဲ့ပြီးခဲ့တဲ့အပတ်ကပမောခကြီးကွယ်လွန်ခဲ့တဲ့ဂုံပြူအမှတ်တရအဖြစ်ပြန်လည်ထုတ်လွှင့်ပေးလိုက်ပါတယ်မြမနိုင်ငံရေးမှာပုဂ္ဂိုလ်ဆွဲကြီးစိုးမှုလွှမ်းမိုးတဲ့အစဉ်လာရှိနေတဲ့ရွေးကောက်ပွဲတစ်ခုလွတ်လပ်မျှတမှုရှိမရှိဆိုတာပြည်သူတွေသာအသိဆုံးဖြစ်ပါတယ်လို့ပမောခကြီးစတိုင်းဘက်ကပြောခဲ့ပါတယ်ကွယ်လွန်သူပမောခကြီးကိုဂုံပြူတဲ့အနေနဲ့2015ခုနှစ်တုန်းကဥကျော်စန်တာကတွစ်ဆုံမေးမြန်းခဲ့တဲ့အစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးလိုက်ပါတယ်ခင်ဗျာ
Professor Steinbach thank you very much for your time
It's my pleasure
ပမောခ David Steinbach ခင်ဗျာမြန်မာနိုင်ငံမှာအထွေထွေရွေးကောက်ပွဲကြီးမကြာခင်ကျင်းပတော့မှာဖြစ်ပါတယ်ဒီရွေးကောက်ပွဲဟာမြန်မာနိုင်ငံအတွက်ဘလောက်အရေးကြီးပါသလဲဆိုလိုတာကမြန်မာနိုင်ငံကိုဒီမိုကရေစီဘက်ရောက်အောင်ဘယ်အထိတွန်းပို့နိုင်လိမ့်မယ်လို့ထင်ပါသလဲခင်ဗျာ
I think it will push Burma toward more pluralism.
ဒီရွေးကောက်ပွဲဟာမြန်မာနိုင်ငံကို pluralism လို့ခေါ်တဲ့ဗဟုဝါဒဘက်ကိုပိုးပြီးတော့ရွေးရှားသွားစေလိမ့်မယ်လို့ထင်ပါတယ်။ဒါဟာဒီမိုကရေစီဖြစ်စဉ်တစ်ခုအတွက်ပထမအဆင့်ဖြစ်ပါတယ်။ဗိုလ်ချုပ်မူကြီးတန်းရွှေကဒီမိုကရေစီလို့ပြောတဲ့အခါစီကန်းရှိတဲ့ဒီမိုကရေစီလို့ဆိုထားပါတယ်။ဆိုတော့အခုဒီမိုကရေစီလို့ပြောတဲ့အခါမှာထိမ့်ချုပ်မှုတစုံတရာရှိနေလိမ့်ဦးမယ်ဆိုတဲ့သဘောပါ။စစ်တပ်ကလုပ်နေတဲ့ဟာဒါပဲလို့ကျွန်တော်ထင်ပါတယ်ဒါပေမဲ့ဒါဟာတော်တော်များများအရေးကြီးပါတယ်နံပါတ်1မြန်မာနိုင်ငံအနာဂတ်အတွက်လွတ်လပ်တဲ့ရွေးကောက်ပွဲအစဉ်အလာကိုချက်မှတ်ပေးတာဖြစ်ပါတယ်နံပါတ်2ကတော့ဒီရွေးကောက်ပွဲဟာမြန်မာနိုင်ငံရဲ့အနာဂတ်အပေါ်အနောက်ဖက်ခြမ်းကနိုင်ငံတွေအမြင်အတွက်သိပ်ပြီးတော့အရေးပါပါတယ်ဒါကြောင့်ဒီရွေးကောက်ပွဲဟာဘယ်ရှုထောင့်ကပဲကြည့်ကြည့်အရေးပါလှပါတယ်
Just before we go to နိုင်ငံတကာရဲ့သဘောထားကိုမမေ့ခင်ဒီရွေးကောက်ပွဲအတွက်စင်ခေါ်မှုတွေဘာတွေရှိနေတယ်လဲဆိုတာကိုပြောစီခြင်းပါလဲဘယ်လိုစင်ခေါ်မှုများရှိနေတယ်လို့ထင်ပါလဲခင်ဗျာ
The challenges are of course partly administrative
စင်ခေါ်မှုတွေကတော့ပထမစီမံခန့်ခွဲမှုပါပဲလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲဖြစ်အောင်စီမံခန့်ခွဲရတာအခက်အခဲရှိနေပါတယ်ဘာကြောင့်လဲဆိုတော့ဒီရွေးကောက်ပွဲမျိုးတိတ်လုတ်ခဲ့တာမျိုးမရှိလို့ပါ1960လောက်ကတော့ရှိခဲ့ပါတယ်ဒါပေမဲ့အဲ့ဒီရှေ့မှာရောနောက်မှာပါတိတ်ပြီးတော့မရှိခဲ့တော့ပါဘူးဒါကပြဿနာတစ်ခုပါနောက်ထပ်ပြဿနာတစ်ခုကတော့ရွေးကောက်ပွဲကျင်းပဖို့မဖြစ်နိုင်တဲ့နေရာတွေပါလုံခြုံရေးကိစ္စတခြားတိုင်းရင်းသားတွေအဖွဲ့တွေနဲ့ပြဿနာရှိနေတဲ့ကိစ္စတွေကြောင့်ရွေးကောက်ပွဲမလုပ်နိုင်တာတွေကပြဿနာပါပဲနောက်ထပ်တတိယပြဿနာကတော့ပုဂ္ဂိုလ်ရေးပြဿနာဖြစ်ပါတယ်မြန်မာနိုင်ငံမှာအာဏာကိုပုဂ္ဂိုလ်ရေးနဲ့ဆက်ဆက်မှုရှိနေခြင်းပါပဲတကယ်တော့ရွေးကောက်ပွဲဆိုတာပါတီတွေနဲ့တက်ဆိုင်ပါတယ်မြန်မာပြည်မှာဖြစ်နေတာကပုဂ္ဂိုလ်ရေးကိုနိုင်ငံရေးအာဏာနဲ့ဆက်ဆက်နေခြင်းပါပဲဒါကပြဿနာတစ်ရပ်ပါပဲ
ဆိုတော့ပြဿနာသုံးရပ်ပါခင်ဗျာပထမပြဿနာတစ်ရပ်ကဒီလိုရွေးကောက်ပွဲမျိုးကျင်းပခဲ့မှုတွေအတွေ့အကြုံမရှိဘူးဆိုတဲ့ကိစ္စဖြစ်ပါတယ်အဲ့ဒါလိုအတွေ့အကြုံမရှိလို့စီမံခန့်ခွဲရခက်ခဲတဲ့ကိစ္စအပြင်တမင်တကာရည်ရွယ်ချက်နဲ့စီမံခန့်ခွဲမှုကိုမမှန်မကန်လောက်တာကမရှိနိုင်ဘူးလားခင်ဗျာ
Well I think the government really wants to do that because they recognize that
ကျွန်တော်မြင်မှာတော့အစိုးရကဒီလောက်လုပ်လိမ့်မယ်လို့မထင်ပါဘူး။ဘာကြောင့်လဲဆိုတော့အကြောင်းကိစ္စတော်တော်များများကရွေးကောက်ပွဲပုံမှာမူတည်နေတာပါ။တနည်းပြောရရင်ကမ္ဘာပံချင်းငွေရရှိရေးအာရှဖွံ့ဖြိုးရေးဘဏ်ကနေအထောက်ပံ့ရရှိရေးကမ္ဘာတဝန်းလုံးကရရှိနိုင်မယ့်အကူအညီတွေဒါတွေကရွေးကောက်ပွဲအပေါ်မှာမူတည်နေပါတယ်။ဒါကိုအစိုးရကကောင်းကောင်းသဘောပေါက်ပါလိမ့်မယ်။ဒါပေမဲ့အစိုးရတွေကတယောက်မကျန်းဒီတန်တရာအဆင့်ကလူတွေပါသဘောပေါက်တယ်ဆိုတာမျိုးတော့မဟုတ်ပါဘူး။ဒါကလေပြဿနာတရဖြစ်ပါလေဘိုးအစိုးရကနားလေပြီးတော့အောက်ခြေဒေသကလူတွေကသဘောမပေါက်တာနားမလည်တာဟာပြဿနာပါပဲဆိုတော့အောက်ခြေအဆင့်ကလူတွေကရွေးကောက်ပွဲရဲ့ရက်လက်ကိုသူတို့စိတ်တမ်းညာဖြစ်အောင်လုပ်မယ်ဆိုတာမှောင်ရမှုပါပဲဒါပေမဲ့ဒီလူရက်တွေဟာရွေးကောက်ပွဲတစ်ခုလုံးရဲ့ရက်လက်ကိုတော့မထိခိုက်စေဘူးလို့မျှော်လင့်ရပါတယ်
ဆိုရင်အခုရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်နေတာတွေကိုကြည့်မယ်ဆိုရင်ညတ်တမှုရှိရလို့ထင်ပါလားခင်ဗျာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့ဗလိုက်မှုမရှိဘူးကြားနေလိမ့်မယ်လို့မျှော်လင့်နိုင်ပါသလား
Very difficult to be neutral in Burma at this particular time
မြန်မာနိုင်ငံမှာဗလိုက်မှုမရှိဘဲကြားနေမယ်ဆိုတာကတော့တိတ်ပြီးတော့ခက်ခဲပါတယ်အထူးသဖြင့်ဒီလိုအချိန်မှာပိုးပြီးတော့ခက်ခဲပါတယ်ဒါဟာပြဿနာရှိနေပါတယ်အကဲခတ်သမားတွေဆေလို့ကြမယ်အနောက်နိုင်ငံတွေအနေနဲ့အစအစအရာရာအဆင်ပြေချုံးပွေလိမ့်မယ်လို့တော့ကျွန်တော်မယူဆပါဘူးဒါပေမဲ့လွတ်လပ်ပြီးတော့တရားမျှတမဲ့ရွေးကောက်ပွဲဖြစ်ဖို့အတွက်သဘောရုပ်နဲ့အားထုတ်ကြိုးပမ်းမှုဘလောက်ရှိမယ်ဆိုတာပြသဖို့အရေးကြီးတယ်လို့ထင်ပါတယ်ဒါဟာတိတ်အရေးကြီးတဲ့အဆင့်မှာချုံးပွေအဆင်ပြေသွားဖို့လိုအပ်ပါတယ
်နောက်ဒုတိယစင်ခေါ်မှုလို့ဆိုတာကတော့ငြိမ်းချမ်းရေးလုံခြုံမှုရှိတဲ့နေရာတွေမှာရွေးကောက်ပွဲမကျင်းပနိုင်မဲ့ကိစ္စဖြစ်တယ်လို့ဆိုပါတယ်အခုအချိန်ထိ NCA လို့ခေါ်တဲ့ပြည်လုံးကျောအပြစ်ခတ်ရစဲရေးကိုလက်မှတ်မထိုးနိုင်ကြသေးပါဘူးထိုးဖြစ်မယ်လို့ထင်ပါသလားတကယ်လို့မထိုးဖြစ်ခဲ့ရင်ဒီလိုမထိုးဖြစ်တဲ့ကိစ္စဟာရွေးကောက်ပွဲအပေါ်မှာဘလောက်ထိတိုက်ခိုက်နိုင်မယ်ထင်ပါလားခင်ဗျာ
Well that will affect the elections in local areas but also the government I think wants this not only
ဒါရီယာဒီတန်တရာရွေးကောက်ပွဲကိုတော့ထိခိုက်မှာပါပဲဘူအစိုးရအတွက်လည်းဒီလိုအပြစ်ခတ်ရစဲရေးကိုမလုပ်နိုင်ရင်ဆက်လက်ပြီးတော့တိုက်ခိုက်တပ်ဖြတ်လုပ်နေနိုင်တဲ့အပြင်ဦးသိန်းစိန်အစိုးရရဲ့တည်ဝင်ဖြစ်မှုနဲ့လည်းဆက်ဆံနေတဲ့အတွက်တနင်္ဂနွေလုံးအပြစ်ရနိုင်ရင်တရားဝင်မှုကိုနိုင်ငံတကာကအတိအမှတ်ပြုကြရမှာပါ။ဒါကြောင့်လည်းအရေးကြီးပါတယ်။အဆုံးဖြတ်ပေးနိုင်တဲ့အချက် determining factor တရားတော့မဟုတ်ပါဘူး။အစိုးရကတော့မြန်မာပန်းလှစရာဖြစ်ပါတယ်။နှစ်ပေါင်းများစွာအတွင်းအားလုံးနဲ့မဟုတ်တော့တချို့တဝက်နဲ့အပြစ်ရနိုင်ရင်ကောင်းပါလေ
။တတိယစင်ခေါ်မှုဆိုတာကတော့နိုင်ငံရေးဟာလူပုဂ္ဂိုလ်ရေးရာဖြစ်နေတဲ့ကိစ္စ personalization of politics လို့ဆိုပါတယ်။ဒါဟာလူတို့ကမသိနားမလဲလို့ဒီလိုဖြစ်သွားရတာလား။သူတို့မို့နိုင်ငံရေးသမားတွေကိုယ်၌ကတမင်လုပ်ယူရလို့ထင်ပါလားခင်ဗျာ
။ This is a product not just of Myanmar but of all most traditional
ဒါဟာမြန်မာနိုင်ငံတစ်ခုတည်းတည်းမကပါဘူး။ရှေးယိုအစဉ်လာရှိနေတဲ့လူအဖွဲ့အစည်းတိုင်းမှာတွေ့ရတဲ့ကိစ္စပါ။အာဏာဟာလူပုဂ္ဂိုလ်တဦးချင်းနဲ့သာပတ်သက်နေပါတယ်။ဒါကတကယ်တော့ institution လို့ခေါ်တဲ့အဖွဲ့အစည်းတည်ဆောက်မှုတွေအားနည်းနေခြင်းပဲဖြစ်ပါတယ်။အာဏာရှိသူကိုဝန်ရံပြီးတော့သူ့ရဲ့လူတစ်သက်တစုဖြစ်လာတဲ့သူတို့ကခေါင်းဆောင်ကိုတစ်ဆာခံနေတိဆောက်ထားတဲ့အဖွဲ့အစည်းကိုတိတ်အလေးမထားဘူးဆိုတဲ့သဘောပါပဲဒါဟာရွေးကောက်ပွဲအတွက်အရေးကြီးတာမဟုတ်ပါဘူးတိုင်းပြည်ရဲ့အနာဂတ်တွေလည်းအရေးကြီးတဲ့ပြဿနာဖြစ်ပါတယ်ဒါပေမဲ့အဖွဲ့အစည်းတိဆောက်မှုတွေအဖွဲ့အစည်းတွေခိုင်မာအားကောင်းလာတာနဲ့အမျှဒါဟာတဖြည်းဖြည်းမင်းပိန်သွားမှာဖြစ်ပါတယ်ဟာအချိန်ယူရမယ့်ကိစ္စပါကျွန်တော်တို့အားလုံးရုတ်တရက်ချက်ချင်းအောင်ပွဲရကြင်ကြသူတွေပါအမေရိကန်ရောမြန်မာရောအားလုံးအောင်မြင်နေတယ်ဆိုတာကိုပြသခြင်းပါလေလက်တွေမှာမဖြစ်နိုင်ပါဘူးနှစ်ပေါင်းများစွာကြာမြင့်မဲ့ကိစ္စပါဒါပေမဲ့အခုတော့စစ်တပ်ထိန်းချုပ်မှုကလူမှုရေးစီးပွားရေးပညာရေးစတာတွေကိုလွတ်မြောက်ပြီးတော့ပွင့်လင်းလာခဲ့ပါပြီဒါဟာလူပုဂ္ဂိုလ်တူးချင်းပေါ်အာဏာစုစည်းတရှိနေမှုကိုတဖြည်းဖြည်းလျော့ပါသွားစေမှာဖြစ်ပါတယ
်အခုလောလောဆယ်မှာတော့လူပုဂ္ဂိုလ်ရေးဒါ personalities ဟာ issues လို့ခေါ်တဲ့တကယ်နိုင်ငံရေးပြဿနာတွေအချက်လက်တွေတက်ပြီးရည်ကြီးနေဆိုတဲ့ဘောပေါက်ခင်ဗျာ
ပုဂ္ဂိုလ်ရေးဟာနိုင်ငံရေးပြဿနာထက်အရေးပါပါတယ်ပုဂ္ဂိုလ်ရေးဟာအဖွဲ့အစည်းတည်ဆောက်ရည်တည်မှုထက်ပိုပြီးတော့အရေးပါပါတယ
်ဆိုရင်အခုမြန်မာနိုင်ငံမှာအဓိက issues တွေအဓိကပြဿနာတွေနိုင်ငံအတွက်အရေးကြီးတဲ့တကယ်အချက်လက်တွေကဘာတွေလဲခင်ဗျာအထူးသဖြင့်ဒီရွေးကောက်ပွဲမှာဘယ်လို issues တွေဘယ်လိုကိစ္စတွေဟာအဓိကအချက်ဖြစ်သင့်ပါလဲခင်ဗျာ
But to me the main issue since I think foreign policy is not a real issue in the
ကျွန်တော်မြင်မှာတော့အဓိကပြဿနာဟာနိုင်ငံရဲ့ချာဆက်ဆံရေးကတော့လောလောဆယ်အဓိကပြဿနာတည်းမဟုတ်ပါဘူးအဓိကပြဿနာကတော့လူတို့ရဲ့ဘဝအခြေအနေတိုးတက်ကောင်းမွန်လာစေဖို့ဖြစ်ပါတယ်မြန်မာနိုင်ငံဟာ1950ပြည့်လွန်တော့အရှိတောင်အာရှမှာအချမ်းသာဆုံးနိုင်ငံဖြစ်ခဲ့ပါတယ်အခုခါမှာအဆင်းရဲဆုံးနိုင်ငံဖြစ်နေပါတယ်ဒါဟာတကယ်စိုးစိုးရွားရွားပြောင်းလဲသွားတဲ့ဖြစ်ရဖြစ်ပါတယ်။သိုးရရဲ့ညံ့ဖြင်းမှားယွင်းတဲ့မူဝါဒတွေကြောင့်ဖြစ်ပါတယ်။အခုဒါတွေကိုပြည်ပြင်းမှုစ조사ပေမဲ့ချက်ချင်းမအောင်မြင်နိုင်ပါဘူး။ပြည်သူရဲ့မူဝါဒအားလုံးလစာနေမှုကိုအခြေခံတဲ့အဂတိလိုက်စားမှုတွေ၊လေသမားဝင်ငွေပြဿနာ၊စိုက်ပျိုးရေးချင်းငွေပြဿနာ၊လူတွေအတွက်တရားမျှတမှုရှိစေတဲ့လေယာဉ်မင်းမူဝါဒဒါတွေဟာရွေးကောက်ပွဲမှာအလေးထားရမယ့်ကိစ္စရပ်တွေဖြစ်တယ်လို့ကျွန်တော်ထင်ထားပါတယ်။
နောက်တစ်ခုမေးချင်တာကတော့ voters education ဖြစ်ပါတယ်မဲဆန္ဒရှင်တွေအတွက်ပညာပေးမှုပေါ့ခင်ဗျာအခုအရေးကြီးတဲ့ရွေးကောက်ပွဲကြီးမတိုင်ခင်မြန်မာနိုင်ငံကမဲဆန္ဒရှင်တွေဟာလုံလောက်တဲ့နိုင်ငံရေးအသိပညာတွေရွေးကောက်ပွဲဆိုင်ရာပညာပေးမှုတွေကိုခံယူခဲ့ကြရတယ်လို့ထင်ပါလားခင်ဗျာ
Oh that takes time I mean there are plenty of places in the United States right
ဒါဟာတိတ်အချိန်ယူရတဲ့ကိစ္စဖြစ်ပါတယ်ဒီအမေရိကန်ပြည်ထောင်စုတချို့နေရာတွေမှာလည်းမဲဆန္ဒရှင်တွေအတွက်ပညာပေးမှုဟာတိတ်မကောင်းလာပါဘူး ဒါလည်းတကဘာလုံးမှာဖြစ်နေရတဲ့ပြဿနာပါရွေးကောက်ပွဲအတွေ့အကြုံနည်းတဲ့စင်ရဲသားနိုင်ငံတွေမှာပိုးပြီးတော့ဆိုးပါတယ်လို့ရမှာကငွေရတဲ့ကျောင်းသားရွေကစပြီးတော့ရွေးကောက်ပွဲဆိုတာအရေးကြီးတယ်တရားမျှတမှုရှိရမယ်မဲဆိုတာအယောင်းဝယ်မဟုတ်ဘူးအချိန်ယူလုပ်ရတဲ့ကိစ္စဖြစ်ပါတယ်
ကျောင်းပညာရေးအပြင်တခြားဘသူတွေကများဒီနိုင်ငံရေးအသိပညာတွေမဲဆန္ဒရှင်တွေကိုပေးသင့်တယ်လို့ထင်ပါလဲခင်ဗျာ
The leadership has to do something.
ခေါင်းဆောင်ဘင်းကလုပ်တင်ပါတယ်ခြားစားပျက်စီးမှုမရှိတဲ့ခေါင်းဆောင်မျှတမှုရှိတဲ့ခေါင်းဆောင်သူ့အစိုးရကိုအရင်ပြုပြင်ပြောင်းလဲပြီးတော့ပြည်သူလူထုကြားမှာပြုပြင်ပြောင်းလဲရေးဒါတွေကိုလုပ်တင်တယ်လို့ထင်ပါတယ်မှန်ရာကိုပြောပြီးတော့လက်တွေ့ကြက်ကြက်မလုပ်နိုင်တဲ့ခေါင်းဆောင်ဆိုတာမျိုးလည်းရှိပါတယ်အဲ့ဒီလိုခေါင်းဆောင်တွေအများကြီးကျွန်တော်ထောက်ပြနိုင်ပါတယ်တချို့ခေါင်းဆောင်တွေကတော့ပြောတဲ့အတိုင်းမဖြစ်မနေဖြစ်အောင်လုပ်တဲ့သူတွေဖြစ်ပါတယ်ဆိုတော့ကဒါဟာမူဝါဒကောင်းရင်တည်းမဟုတ်ပါဘူးကောင်းမွန်ထိရောက်တဲ့အကောင့်ထဲပုံမှုလဲလို့ရမှာဖြစ်ပါတယ
်အခုခါဒီရွေးကောက်ပွဲအတွက်မြန်မာနိုင်ငံအာဏာပိုင်တွေကနိုင်ငံတကာ observers တွေစောင့်ကြည့်အကဲခတ်တဲ့လူလက်ခံမယ်လို့ဆိုပါတယ်သူတို့ကဘလောက်ထိရောက်ချိကျနိုင်မယ်လို့ထင်ပါလဲခင
်ဗျာ If you have 100 you've got thousands and thousands of
တောင်းနဲ့တောင်းနဲ့ချီးပြီးတော့ရှိတဲ့မဲယုံတွေကိုနိုင်ငံရခြားကစောင့်ကြည့်လိလာသူ100-200လောက်ကစောင့်ကြည့်လိလာမယ်ဆိုတာကတော့ထိရောက်မှုရှိတယ်ဆိုတာတဲ့ရုပ်ပြတက်တက်ဇတိသဘောသာဖြစ်ပါတယ်တကယ်အမှန်အကဲခတ်စောင့်ကြည့်မဲ့သူတွေကတော့ဒေသခံစောင့်ကြည့်ရေးသမားတွေပဲဖြစ်ပါလိမ့်မယ်မြန်မာတွေကိုယ်တိုင်အစိုးရမဟုတ်တဲ့ရက်ဖက်အဖွဲ့အစည်းတွေကအရေးကြီးပါတယ်အခြေအနေမှန်ကိုသူတို့ပဲပြောပြနိုင်မှာပါနိုင်ငံခြားသားတွေမသိနိုင်ပါဘူးနိုင်ငံခြားသားအကဲခတ်တွေဆိုတာကဒီနုံကမဖိတ်ခေါ်ပဲနဲ့အခုမှအစိုးရကလက်ခံတာဖြစ်တဲ့အတွက်ရုပ်ပြအနေနဲ့ပဲအရေးပါပါလိမ့်မယ
်မြန်မာမက်ဆန္ဒရှင်တွေအနေနဲ့ဘယ်လိုခေါင်းဆောင်တွေကိုရွေးသင်းတယ်မဲ့ပေးသင်းတယ်ဘယ်လိုအခြေခံမျိုးနဲ့ရွေးချယ်သင်းတယ်လို့ထင်ပါလဲခင်ဗျာ
Now I have to admit my prejudices I've been a political
ဒီနေရာမှာကျွန်တော်အတွက်ပုတ်ကူဆွဲဗက်လိုက်မှုကိုကျွန်တော်ဝန်ခံရပါလိမ့်မယ်ကျွန်တော်ဟာဘဝတစ်လျှောက်လုံးဘယ်ပါတီဝင်မှမဟုတ်ခဲ့ပါဘူးနိုင်ငံရေးအယူဆမှာလွတ်လပ်သူဖြစ်ပါတယ်ဒါမျိုးကျွန်တော်နှစ်သက်ပါတယ်တည်ငြိမ်မှုအရှိဆုံးခေါင်းဆောင်အမြင့်ကျယ်တဲ့ခေါင်းဆောင်ပြဿနာတွေကိုကြိုတင်ရှုမြင်ရပ်တည်တဲ့ခေါင်းဆောင်မျိုးကိုပုံကိုလိုက်ရွေးပြီးတော့ကျွန်တော်မဲပေးပါတယ်ပါတီကိုမရွေးပါဘူးဒေါ်ဆန်းစုကြည်ကပါတီကိုကြည့်ပါပုံကိုတူးချင်းကိုမကြည့်ပါနဲ့လို့ဆိုပါတယ်ဒါဟာတိတ်ပြီးတော့အမြင့်ကျယ်တဲ့အယူဆလို့ကျွန်တော်မထင်ပါဘူ
းအဲ့တော့မြန်မာပြည်သူတွေကောဒီလိုတွေးနိုင်မြင်နိုင်လိမ့်မယ်လို့ထင်ပါလားခင်ဗျာ
at a local level they know who these
data kan lulu ga bdu ha ba le so da ti ja ba le media ri the lulu ga po pi lo ti ba le au che lu apwe si de ji ywa yak kwe myu ne ri ga tait ji da mho ba wu lu rain ha lu rain go ti ni ja da ba da ba me ta kha tali ma le ma ma ba be american pi taw su ma le da myu ri shi da ba be
thank you very much
မချာခင်ကကွယ်လွန်ခဲ့တဲ့ပါမခစတိုင်ပဲပြောခဲ့တဲ့မြန်မာနိုင်ငံရဲ့စီးရိုင်းနဲ့ရွေးကောက်ပွဲကိုဂုဏ်ပြုအမှတ်တရဖြစ်ဥကြောစံသာပြန်လဲထုတ်လွှင့်ပေးလိုက်တာပါအခုတော့ဂျန်စီလူငယ်ကဏ္ဍပါပတ်ဝန်းကျင်ထိန်းသိမ်းရေးကြိုးစားလုပ်နေတဲ့လူငယ်တွေအကြောင်းကိုပြောထားပါတယ်တခါသုံးစွန့်ပစ်ပစ္စည်းတွေလွန်ကျန်သုံးတာဟာသဘာဝပတ်ဝန်းကျင်ကိုထိခိုက်စေတယ်လို့လူငယ်တွေစုပေါင်းထားတဲ့မီတူမီဆိုတဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ကိုဦးဆောင်နေသူကိုစင်မင်းထွက်ကပြောပါတယ်သူတို့လူငယ်တစ်စိုက်ကသဘာဝပတ်ဝန်းကျင်ထိန်းသိမ်းရင်အင်တိုက်အားတိုက်လုပ်နေကြတာပါမခင်လေးစကားပြောထားပါတယ်ခင်ဗျာ
hello gen z တို့တက်ချင်အောင်ပြန်ပြီနော် gen z တို့ဒီတစ်ပတ်တော့သဘာဝပတ်ဝန်းကျင်ကိုလူငယ်တွေဘလို့ထိမ့်သိမ့်နေလဲဆိုတဲ့အကြောင်းလေးပြောပြပေးပါမယ
်မင်္ဂလာပါခင်ဗျာကျွန်တော်နာမည်ကတော့ဇင်မင်းထွတ်လို့ခေါ်ပါတယ်ခင်ဗျာကျွန်တော်ကတော့အခုလက်ရှိအချိန်ဒီမှာတော့ဒီ me to me အခြေခေါ်ဆိုရင်ပေါ့နော်ကျွန်တော်တို့ micro afford to million effort ဆိုတဲ့စေတနာဝင်တဲ့လူငယ်တွေဦးဆောင်တဲ့ project တစ်ခုမှာကျွန်တော်က team leader and founder နဲ့ကျွန်တော်လုပ်လုပ်ကံရရှိပါခင်ဗျာ
me to me ဆိုတာဘလို့ဖွင့်မျိုးလဲ
ဒီမီတူမီအကြောင်းကိုကျွန်တော်စပြောရမယ်ဆိုရင်ပေါ့နော်ကျွန်တော်တို့ဒီ YAA ဆိုတဲ့ channel လေးမှာကျွန်တော်အစပြုခဲ့ရပါတော့နော်ကျွန်တော်တို့ဒီ Brian Plastic မြန်မာနဲ့တိုင်းမြန်မာတို့ကနေပြီးတော့ဒီလူငယ်တွေအတွက်ကိုကျွန်တော်ဒီရှေ့တန်းတော်အရွေးအဖြစ်ကိုကျွန်တော်တို့သင်ခန်းစာတွေညာရကျွန်တော်သင်ခန်းပေးရတဲ့တန်းတစ်ခုပေါ့နော်သင်တန်းပြီးဆုံးခင်လေးမှာတော့ပေါ့နော်လူငယ်လေးဒီ4ယောက်တစ်ခွင့်5ယောက်တစ်ခွင့်ကျွန်တော်အလုံးစုပေါင်းပြီးတော့ကျွန်တော်တို့ project လေးပုံစံလုပ်ရပါတော့နော်ဆိုတော့အဲ့ဒီကနေစပြီးတော့ကျွန်တော်တို့ရဲ့ဒီ project လေးကစတင်ပြီးတော့ကျွန်တော်ပေါ်ပေါ်လာခဲ့ဖြစ်ပါတယ်ခင်ဗျာအဓိကတော့ကျွန်တော်တို့ဒီကျွန်တော်တို့ဒီ meeting project လေးရပါတော့เนาะကျွန်တော်တို့ဒီ circular economy ဆိုတဲ့ဒီစက်မုံပုံစံစီးပွားရေးဆိုရဲပါတော့เนาะ business တစ်ခုကိုပေါ့เนาะကျွန်တော်တို့ဒီလူငယ်တွေဥဆောင်ပြီးတော့မြန်မာနိုင်ငံမှာပုံပုံထွန်းကားလာအောင်လို့ပေါ့เนาะကျွန်တော်တို့ဒီလောက်ကောင်ဂျပန်နေရဲ့အဖွဲ့ထုတ်ဖြစ်ပါညာ
စက်မုံပုံစံစီးပွားရေးလို့ခေါ်တဲ့ circular economy ကဘာကိုပြောတာလဲဆိုတာထပ်မေးကြည့်လိုက်ဦးမယ်
ကျွန်တော်တို့ဒီ circular economy ပေါ့နော်ဒီစမုံပုံစံတန်စီးပွားရေးဆိုတာကကျွန်တော်အလုံးနားလဲအောင်ပြပြရမယ်ဆိုရင်ပေါ့နော်ကျွန်တော်တို့ကဒီအမိုက်ကိုပေါ့နော်ကျွန်တော်အတက်နိုင်ဆိုကျွန်တော်တို့ရှိရနေထွက်မသွားရအောင်လို့ကျွန်တော်တို့ကဒီချင်းသုံးရတဲ့ဒီခေတ်ပညာတစ်ခုပေါ့နော် မင်္ဂလာပြောရရင်ကျွန်တော်တို့ဒီမြန်မာနိုင်ငံမှာလည်းကျွန်တော်တို့ဒီ circular economy နဲ့ပတ်သက်ပြီးတော့ဒီနည်းစဉ်တော်တော်များများကလည်းပေါ့နော်ကျွန်တော်တို့ဒီကျင့်သုံးနေပြီးသားရှိတယ်ပေါ့နော်အများကြီးပဲပေါ့နော်ဆိုတော့ကျွန်တော်တို့ねအရန်ကိုကျွန်တော်ရှင်းပြီးသားရှိတယ်ဥပမာဆိုရင်ပေါ့နော်ကျွန်တော်တို့ဒီအဝိထည်တစ်ခုပေါ့နော်ကျွန်တော်မပြဲစွားခင်အချိန်အထိကိုပေါ့နော်ကျွန်တော်တို့ဒီတားစင်မြေးဆက်လက်ဆင့်ကမ်းပြီးတော့ဒီဝက်လာကြတဲ့ delay တွေပြီးတော့ကျွန်တော်တို့ဒီပစ္စည်းတစ်ခုကိုပေါ့နော်သူ့ရဲ့တန်ဖိုးမကုန်မချင်းကျွန်တော်ပြန်သုံးရတဲ့ delay တွေပေါ့နော်ဒါ circular economy ဖြစ်ပါတယ်ခင်ဗျာ
အော်ဒီလိုဆိုတော့ဒီ secular economy ဆိုတာကတို့တွေငငယ်တုန်းကကိုယ့်ထက်အကြီးတဲ့လူတွေကတို့မတော်တော့တဲ့ဝတ်စားတွေကိုငယ်တဲ့လူတွေကပြန်ဝတ်ကြတာမျိုးပေါ့နော်။ကဲအဲ့တော့ me to me ဆိုတဲ့အဖွဲ့လေးက secular economy နဲ့ပတ်သက်ပြီးတော့ဘာတွေလုပ်နေလဲ။
ဒီ circular economy ရဲ့နည်းစနစ်တွေကိုကျင့်သုံးလာကြတဲ့စီးပွားရေးလုပ်ငန်းတွေလည်းအများကြီးရှိရပေါ့နော်ဆိုတော့ကျွန်တော်တို့ကအဲ့ဒီစီးပွားရေးလုပ်ငန်းတွေကျွန်တော်တို့ရဲ့ community ထဲမှာအများကြီးထပ်ပေါ်လာအောင်လို့ပေါ့နော်ကျွန်တော်ကပို့ပြီးကျွန်တော်ကလှုပ်ဆောင်ပေးလို့ရှိတယ်အခုလက်ရှိအချိန်တွေမှာဆိုရင်တော့ကျွန်တော်တို့အခုလက်ရှိအချိန်တွေကျွန်တော်တို့အခုလက်ရှိလုပ်နေတဲ့လှုပ်ရှားမှုလေးပြောရမယ်ဆိုရင်ပေါ့နော်ကျွန်တော်တို့ဒီတလောကမှာကျွန်တော်ပြီးသွားခဲ့တယ်လူငယ်သိပ္ပံရုပ်ရှင်ပွဲတော်ဆိုတာရှိတယ်ပေါ့နော်ဆိုတော့အဲ့ဒီသိပ္ပံရုပ်ရှင်ပွဲတော်မှာကျွန်တော်တို့ Meet to Meet ရနေပြီးတော့ဒီပါတနာနေနဲ့ပတ်ဝန်းကျင်ရှိခဲ့ပြီးတော့ပေါ့နော်ဒီသိပ္ပံရုပ်ရှင်ပွဲတော်ကျင်းပနေစဉ်အတွင်းမှာလာရတဲ့ပေါ့နော်လူငယ်ပေါင်း1400ကျော်ကိုကျွန်တော်တို့ကနေပြီးတော့ circular economy အကြောင်းကျွန်တော်တို့ရှင်းပြပေးနိုင်ခဲ့တယ်ပေါ့နော်နောက်တစ်ခုအနေနဲ့ဆိုရင်လည်းကျွန်တော်တို့ပေါ့နော်ကျွန်တော်တို့ Meet to Meet ရပြီးတော့ Impact ရန်ကုန်ရပြီးတော့ကျွန်တော်3C မြန်မာရကျွန်တော်တို့ကြီးမှုချင်းပါရပေါ့နော်ဒီ3C ဒီ Global Entrepreneurship Week 2024ကိုကျွန်တော်တို့ဒီ3ရက်တာကျွန်တော်ကျင်းပခဲ့ရပေါ့နော်အဲ့ဒီပွဲမှာဆိုရင်လည်းကျွန်တော်တို့ဒီတခြားသော artist တွေနဲ့အတူတခြားသောကျွန်တော်ပတိစီယာမြန်မာနဲ့အတူတူပေါ့နော်ကျွန်တော်တို့ Meet to Meet ရနေပြီးတော့ပူးပေါင်းပြီးတော့ဒီ circular economy ကိုပေါ့နော်ကျွန်တော်တို့ဒီပကြီးတစ်ဖက်နဲ့ပေါ့နော်ကျွန်တော်တို့ပါဝင်ပြီးတော့ကျွန်တော်တို့လူများအားမှာကျွန်တော်တို့အတိပေးခဲ့ရပေါ့
ဒီစဝန်းပုံတံစီးပွားရေးလို့ခေါ်တဲ့ secular economy ကဘာကြောင့်အရေးကြီးနေလို့လူငယ်တွေကဒါအောင်အားတက်တရောနဲ့လုပ်နေရတာလဲ
plastic တွေတောင်မှကျွန်တော်တို့မကောင်းမှန်းသိသိကြတရားမဟုတ်ဘူးပေါ့နော်ဒါပေမဲ့ကျွန်တော်တို့ကတော့အမြဲတမ်းပြောတယ်ကျွန်တော်ကကြုံလက်ညံမှာကျွန်တော်ပြောတယ်ပေါ့နော် plastic တွေကမကောင်းဘူးဆိုတဲ့ဟာကိုပြောရပေါ့အဓိကတော့ကျွန်တော်တို့ရဲ့အာကပေါ့နော်ကျွန်တော်က single use ပေါ့နော်ကျွန်တော်တစ်ခါသုံးမှန်တယ်မြောက်ကျွန်တော်ချောင်းရရမှာဖြစ်ပါတယ်ခင်ဗျာအဲ့ဒါဆိုတစ်ခါသုံးနေရပြီကျွန်တော်တို့အမိုက်အများဆုံးထွက်တာဖြစ်တော့ကြောင်းလို့ပေါ့နော်ဆိုတော့ကျွန်တော်တို့တစ်ခါသုံးနေချောင်းရရမယ်ကျွန်တော်တို့တွေကဒီတဘာပတ်ဝန်းကျင်ထင်းသိမ်းရုပ်ကျွန်တော်စိတ်မဝင်စားသည့်ဖြစ်တင်တော့မှာပေါ့နော်ကျွန်တော်တို့ကကျွန်တော်တို့မှာကိုယ့်ရှိရနေပြီးတော့ကိုယ့်ချောင်းနေပေါ့နော်ကျွန်တော်တို့သူများတက်ကရဲ့ကျွန်တော်တို့အသက်အိုးအိမ်စီစဉ်နေကိုကျွန်တော်တို့ပစ္စည်းသွားရမယ့်တာဝန်တွေပစ္စည်းသွားရမယ့်ဟာကိုကျွန်တော်ခင်ဗျားတို့တာဝန်ရှိရပေါ့နော်ဆိုတော့အဲ့ကြောင့်မလို့ကျွန်တော်တို့နေ့စဉ်ဖြစ်နေတဲ့အမိုက်တွေကပဲကျွန်တော်အခုဖြစ်နေတဲ့ပုံတိုင်းတွေရှိမယ်ကျွန်တော်တို့အရန်ပူပင်းနေတဲ့အပူချိန်တွေရှိမယ်ပေါ့နော်ဒါတွေအကုန်လုံးကကျွန်တော်ဒီအမိုက်တွေကလည်းဖြစ်တာဖြစ်ပါတယ်ခင်ဗျာဆိုတော့ကျွန်တော်တို့ဒီသဘောပုံမှန်ချင်းတွေကိုပေါ့နော်စိတ်မဝင်စားသေးတိုင်အောင်ကျွန်တော်တို့ရှိရနေပြီးတော့ပေါ့နော်ဗီဒီယိုစုကြွေးဖြစ်ပေါ်လာအောင်လို့ပေါ့နော်ဝိုင်းဝန်းပြီးတော့ဆောင်ရွက်မယ်လို့ကျွန်တော်ချွန်ယူပါတယ်ခင်ဗျာ
ဟုတ်တာပေါ့ဒီလိုမျိုးတစ်ခါသုံးပစ္စည်းတွေကိုအလွန်ကျွံသုံးတာသဘောပုံဝင်ခြင်းကိုထိခိုက်စေတာပေါ့အဲ့တော့ me to me အနေနဲ့ရှေ့ဆက်ပြီးတော့ဘာတွေလုပ်သွားဖို့ရှိနေလဲ
ဒီရှေ့ဆက်ပြီးတော့ကျွန်တော်တို့မြန်မာထားတဲ့မြန်မာချက်တွေအများကြီးရှိရပေါ့နော်အဲ့လားဒီကတော့ကျွန်တော်တို့ဒီ circular economy ရဲ့ဒီနည်းစနစ်တွေကိုပေါ့နော်ကျွန်တော်မြန်မာနိုင်ငံမှာကျွန်တော်တို့အချိန်တိုအတွင်းမှာကျွန်တော်တို့လူအများကြီးကိုကျွန်တော်ပုံမှန်ပြီးတော့ထိထိရောက်တော့နီးလန်းနဲ့ကျွန်တော်တို့ညဝေနိုင်အောင်လို့ပေါ့နော်ကျွန်တော်တို့အခုနေပြည်တော်ရေးဆွဲနေရလည်းရှိတယ်ကျွန်တော်တို့အဖွဲ့က budget မရှိရဖြစ်လို့ကြောင့်ကျွန်တော်တို့ budget လေးလည်းချဖို့ရှိရပေါ့နော်ဆိုတော့ကျွန်တော်အဓိကတော့ကျွန်တော်တို့ဒီ circular economy ရဲ့ဒီအလေးချိန်တွေကိုကျွန်တော်လူအများကြီးကိုကျွန်တော်တို့အချိန်တိုအတွင်းနဲ့ကျွန်တော်တို့ထိထိရောက်စီမနီးလန်းကိုကျွန်တော်တို့ဖြိုးချနေပဲလောက်ဝင်နေပါခင်ဗျာ
ကျန်စည်းတွေဒါကတော့တဘာပဝင်ချင်းထိမ့်သိမ့်ရအတွက်တက်နိုင်တဲ့ဘက်ကနေပြီးတော့လှုပ်ရှားဆောင်ရွက်နေတဲ့လူငယ်အဖွဲ့လေးအကြောင်းကြားခဲ့ကြရတာเนาะနောက်တစ်ပတ်ဒီကြားလို့ရှင်လဲကျန်စည်းတွေအတွက်ကောင်းမွန်တဲ့အစီအစဉ်လေးနဲ့တင်ဆက်ပေးသွားဖို့ရှိနေပါတယ်တောင်းကြည့်ကြပါဦးเนา
ะပဝင်ချင်းထိမ့်သိမ့်ရစ조사လှုပ်ဆောင်နေတဲ့လူငယ်တွေအကြောင်းမခင်လေးပြောပြခဲ့တာပါအခုတော့ကိုရနိုင်တင်ဆက်တဲ့အားကစားကဏ္ဍကိုနားဆင်ကြည့်ရှုအောင်ပါ Premier League Champion Man City ဟာဒီနေ့ဘောလုံးရာသီမှာရုန်းကန်နေရပြီးမြုပ်ကန်ပြိုင်ဘက်မန်ယူအသင်းကိုပြီးခဲ့တဲ့မန်ချက်စတာဒါဘီမှာရှုံးသွားခဲ့ပါတယ်။မန်စီးတီးအသင်းဒီနှစ်မှာဘလို့ကြောင့်အခုလိုရုန်းကန်နေရပြီးအသင်းရဲ့အဓိကပြဿနာတွေကဘာတွေပါလဲ။ဒီတစ်ပတ်အားကစားကဏ္ဍမှာကိုရနိုင်စူးစီးပြောပြထားပါတယ်ခင်ဗျာ။
အင်္ဂလန်ပရီးမီယာလိဘောလုံးပွဲတွေမှာတော့မန်ယူနဲ့မန်စီးတီးတို့ရဲ့မန်ချက်စတာဒါဘီကိုတနင်္ဂနွေနေ့ကကစားခဲ့ကြပါတယ်။ချန်ပီယံမန်စီးတီးအသင်းရဲ့အေရီယာကွင်းမှာကစားခဲ့ကြပြီးတော့မန်စီးတီးကပထမပိုင်းမှာဂိုးအရင်သွင်းပြီးရှေ့ကဦးဆောင်ခဲ့ပေမဲ့လည်းပွဲပြီးကနေ88မိနစ်နဲ့မိနစ်90မှာနှစ်ဂိုးပြန်ပေးလိုက်ရလို့နောက်ဆုံးမှာမန်ယူကနှစ်ဂိုးတစ်ဂိုးနဲ့နိုင်သွားခဲ့ပါတယ်။မန်စီးတီးအသင်းဟာဒီပွဲရှုံးလိုက်တဲ့အတွက်16ပွဲမှာ28မှတ်နဲ့မပေးစရာမှာအဆင့်5နေရာကိုရောက်သွားသလိုကံပွဲအားလုံးမှာလည်းနောက်ဆုံး7ပွဲကစားထားတာမှာတပွဲပဲနိုင်ပြီးတော့နှစ်ပွဲတည်ရင်နဲ့10ပွဲရှုံးထားပါတယ်
။ So I'm the boss, I'm the manager, I have to find a solution and I don't find the solution. So this is a big club and big club when you lose 8 to 10 something wrong has happened. So
ဂေါ်ရီယိုလာကတော့မန်စီးတီးအသင်းအခုလိုဖြစ်နေတာဟာသူ့မှာတာဝန်ရှိပြီးတော့မန်စီးတီးလိုအသင်းကြီးတစ်သင်းအနေနဲ့အခုလိုမျိုးရှုံးနေရတာဟာတခုခုမားနေလို့ဖြစ်တယ်လို့ပြောလိုက်ပါတယ်။ဆိုတော့မန်စီးတီးအသင်းဘာကြောင့်ဒီလောက်ရှုံးပွဲတွေဆက်ပြီးတော့ဘာတွေမားနေတာပါလဲ။မန်စီးတီးအသင်းရဲ့အဓိကပြဿနာကဘာတွေပါလဲ။ဒါနဲ့ပတ်သက်ပြီးတော့ Soccer Follow Journal အင်တာဗျူးကိုကျော်မျိုးဟန်ကတော့
မန်စီးတီးရဲ့အားနည်းချက်တွေထဲမှာဒီကျွန်တော်တို့ပပေါင်းဆောင်ကနေကြာဆင်းလာတာပါတယ်။ဒီ brand ဆိုလည်းခြေစွမ်းကြာပါအာလို့ဘာလို့စေးပေါင်းဆိုလဲပြီးခဲ့တဲ့ရာသီအားလုံးခြေစွမ်းမပြောင်းနိုင်ဘူးအဘေချမ်းတော့သူတို့ရဲ့အားအနည်းဆုံးလို့ဖြစ်နေအဲ green list အစမပြေတဲ့အတွက်ကြောင့်မလို့ဒိုကူနဲ့ကုစားပေးမယ်လေဘေချမ်းတိုက်စစ်ကအားနည်းနေမြေပဲဒါကကွင်းလေတိုက်စစ်ပိုင်းအခြေအနေပေါ့အကွင်းလေဘက်ကဆိုလဲဂန်တို့ဘက်မရတော့ကြောက်ပါဘူးအဲ့တော့ cover အပိုင်းကိုပြန်ကြည့်မယ်ဆိုကွင်းလေခံစစ်အပိုင်းကိုပြန်ကြည့်မယ်ဆိုတော့ cover စစ်ကဒါသူခုမှသူဟိုလူသားလေးဖြစ်နေပါဝင်နိုင်တယ်အဲ cover စစ်ကလည်းကြောက်ပါအဲဒီလိုကြာလာတဲ့ကစားသမားတွေများလာတယ်ကျွန်တော်စိတ်ထဲမှာမြင်တယ်မန်စီးတီးရဲ့အားနည်းချက်ထဲမှာအကြာလာတဲ့ကစားသမားတွေများလာတဲ့အတွက်ကြောင့်မလို့နောက်တန်းနဲ့ကွင်းလေတိုက်စစ်ပိုင်းနဲ့ခံစစ်ပိုင်းတွေမှာအားနည်းချက်တွေဟာကွက်တွေပေါ်လာတယ်လို့ကျွန်တော်မြင်တယ်ခင်ဗျမန်စီးတီးကဟို7ပွဲမှာ2ပွဲလောက်ပဲနိုင်တဲ့အထိသူတို့ဟိုတက်ပြတ်သွားတဲ့အခြေအနေတခုရအသူ့အနေနဲ့သူ့အသင်းပေါ်မှာဂေါ်ရီယိုလာကအရင်အတိုင်းပဲလို့သူထင်လိုက်မိတဲ့စိတ်လို့ပဲကျွန်တော်မြင်တယ်ငါတို့ကကပောက်အကောင်းဆုံးအသင်းဒီလိုမျိုးစိတ်ကြီးဝင်သွားလာတော့မသိဘူးကျွန်တော်အမြင်ကတော့မန်စီးတီးကတိုက်စစ်ပိုင်းကတော့ထားရတော့ဗျာသူတို့ကဟိုဟိုဟာလန်ကိုအဓိကထားသုံးတယ်အဲ့ဒီနောက်ပိုင်းမှာပန်ပိုးတဲ့သူတွေနဲ့အရန်ဟာကွက်တွေဖြစ်သွားတယ်အဲ့သူတို့ရဲ့ကွင်းလေပိုချုပ်လို့ပြောနေကြတယ်ရိုဒရီဆိုတော့လေတရားဒီလိုနီးပါးတော့နာဟောမတန်ရရတော့ပြန်တယ်နောက်ကလောက်တန်းကိုကြည့်လိုက်တဲ့အခါကျရင်လေအဲ့သူတို့ရဲ့ pace တွေလို့ pace တွေပြော pace တွေလို့ပြောလို့ရတယ်လင်းမြန်မှုတွေလောက်တန်းရဲ့ကောင်းမွန်မှုတွေဂျီဗာရီယိုအပေါင်းအကုန်လုံးပျောက်ဆုံးလို့အဲ့တော့သူတို့ကနေရာတိုင်းမှာအားနည်းချက်ဖြစ်နေအဓိကကကွင်းလေဆိုပေမဲ့လေနေရာတိုင်းမှာအားနည်းချက်ဖြစ်နေအဓိကကွင်းလေပြီးတော့အဓိကနောက်တန်းနောက်တန်းတော်တော်လေးကိုပြုပြင်ပြောင်းလဲရတော့ဒါပေမဲ့မပြောင်းလဲတော့တပွဲတော့တပွဲနောက်တန်းကမတိုးတက်တော့သူတို့နိုင်ဝဲရောင်းသွား first net ပွဲမှာနိုင်ဝဲရောင်းသွားတဲ့ပွဲတော်ပဲသူတို့ဂိုးမပေးခဲ့ရတာအဲကြောင့်သူတို့ရဲ့နောက်တန်းကအများအားဂိုးပေးနေရတဲ့အခြေအနေမျိုးရှိနေတော့ဘလို့ပြင်ဆင်မလဲဆိုတော့သူတို့ထက်တွေ့ရအောင်အဲမန်ချက်စတာဒေါ်ဘီပွဲမှာဆိုရင်လေလိုအပ်ပင်းနဲ့ကိုဟိုဗလိုင်းသူကဝင်ပြီးတော့ဖြတ်ထုတ်မှုကနေပယ်နယ်တီပေးလိုက်ရပြန်တယ်အဲတော့သူတို့ရဲ့အမှားများနေမှုတွေဂျီဗာရီယောဆိုလည်းအလို့တွေအမှားများများတယ်အာဒီအမြင်မောတွေကိုရှင်းထုတ်တာကြီးလည်းမှာလည်းအမှားများတယ်ထရိုးဘောတွေကိုရှင်းထုတ်တာလည်းအမှားများတယ်ဒီလိုအမှားတွေကိုမပြင်နိုင်သေးသေးတော့သူတို့ကဒီလိုပဲရလက်စိုးတွေကိုခြုံတွေးနေရမယ်လို့ကျွန်တော်တို့မြင်တယ်ဒါကြောင့်မလို့ဟိုသူတို့ရဲ့အဓိကကအာခံစစ်ကဂိုးတွေပေးနေရတော့အများဆုံးရပ်တန့်နိုင်ဖို့လိုအပ်နေတယ်လို့မြင်တယ်ခင်ဗျာ
မက်ဆီဒီသင်ဟာပရီးမီယာလိဂ်မှာ၅ပွဲပဲရှုံးထားပြီမဲ့ဇယားထိတ်ကလီဗာပူးထက်တပွဲပိုကစားပြီးကိုးမှတ်ပြတ်နေတာကြောင့်ဂေါ်ဒီယိုလာပါဝင်အတော်များများကတော့မန်စီးတီးချန်ပီယံဖြစ်ဖို့မလွယ်တော့ဘူးမဖြစ်နိုင်တော့ဘူးဆိုပြီးတော့ပြောနေရည်လည်းရှိနေပါတယ်ဆိုတော့မန်စီးတီးသင်ဒီနှစ်မှာတကယ်ချန်ပီယံမဖြစ်နိုင်တော့ဘူးလားချန်ပီယံဖြစ်နိုင်ကြေကရောဘလောက်ထိရှိနေပါသေးသလဲ
မန်စီးတီးကမန်ချက်စတာဒါဘီမှာမန်ယူကိုမထင်မှတ်ပဲရှုံးနိုင်ပြီးတဲ့နောက်မှာဟိုလီဗာပူးထက်တပွဲအတောင်ကိုမက်ယော့ဆိုတော့လီဗာပူးကတော့ပွင့်ချက်မာဆေးဆိုင်တာဘီကိုအနိုင်ရမယ်ဆိုရင်အဲကျွန်တော်တို့ဆက်နမှတ်ပြတ်သွားမယ်အနေအထားဖြစ်သွားတယ်။လက်ရှိတော့ကိုမက်ပြတ်ပေါ့ဗျာ။ဆက်နမှတ်ပြတ်သွားမယ်ဆိုတော့က poison 16ပြီးမှဆိုတော့အာများတယ်ဆိုပေမဲ့မျောလေးချက်နည်းနည်းလေးတော့ကြံသေးတယ်ဗျာ။ဒါပေမဲ့ကျွန်တော်အမြင်က Man City မှာကအာ not good enough ဆိုတော့ဒီဟို Guardiola ပြောသွားတယ်လို့ပဲအဲအသင်းမှာလည်းအဲ not good enough တွေဖြစ်နေတယ်။အဲမလုံလောက်မှုတွေဖြစ်နေတယ်အားနည်းချက်တွေဖြစ်နေတယ်ဟာကွက်တွေဖြစ်နေတယ်ဒါကြောင့်မလို့ဟောသူ့အနေနဲ့ဒီလိုအားနည်းချက်တွေဟာကွက်တွေကိုမပြင်ဆင်နိုင်ဘူးဆိုရင်တော့ဟိုပရီးမီးယားလိဂ်တရဖူကိုဟိုကာကွယ်နိုင်မှုဆိုတော့ဘလို့မှမဖြစ်နိုင်ဘူးအဲလက်ရှိအချိန်မှာတော့ကောင်းဟိုအားနည်းချက်တွေကိုလည်းဟိုဖြည့်ဆည်းနိုင်မှုပြင်ဆင်နိုင်မှုဆိုတော့ကလည်းသူ့ခက်ခဲနေတယ်ဆိုတော့ကစတပွဲမှာတပွဲပဲနိုင်လာတယ်ဆိုရဲရလက်တွေကပြတ်သားအဲ့ကြောင့်ကျွန်တော်ကတော့ဒီရာသီမှာမန်စီးတီးအနေနဲ့ချန်ပီယံဖြစ်ဖို့တက်တရပူကောင်းွယ်ဖို့တက်ဆိုရင်ကျွန်တော်တို့ချန်ပီယံလိဝင်ခွင့်ကိုတော့ရုန်းကန်ရမယ့်အခြေအနေမျိုးဖြစ်သွားနိုင်တယ်အခုဆိုရင်ပဲကြည့်လေအဆင့်9ကိုသူရောက်သွားတယ်အနော်တန်ဖောရက်စ်လို့အသင်းမျိုးကအဆင့်4အထိတက်လန်းလာတယ်နောက်မှဟိုအက်စတွန်ဗီလာလည်းချိန်ချောင်းနေတယ်ဟိုဒီတစ်ပတ်မှာသူနဲ့ကံမဲ့အသင်းတကယ်လို့ဒီတစ်ပတ်မှာအက်စတွန်ဗီလာကိုသူထပ်ရှုံးမယ်ဆိုရင်သူကအဆင့်တက်ကြသွားနိုင်တယ်အဲ့လိုအခြေအနေမျိုးတွေသူကရင်ဆိုင်နေရတော့ကြောင့်သူ့အနေနဲ့ ဒီရာသီမှာချန်ပီယံဖြစ်ဖို့ထက်အဲချန်ပီယံလीဝင်ခွင့်ရဖို့ကိုပဲရုန်းကန်ရတော့မယ်ချင်ဒီလို့ကျွန်တော်တို့မြင်တယ်ခင်ဗျာ
They will sack me that could happen if continue with the badly
Guardiola ကတော့အသင်းရုန်းကန်နေရတဲ့အချိန်မှာသူ့အနေနဲ့အသင်းကနေထွက်မှာမဟုတ်ဘူးလို့ပြောထားပါတယ်ဒါပေမဲ့အခြေအနေတွေတိုးတက်မလာရင်အသင်းကသူ့ကိုနှီးပြဖြစ်ကနေထုတ်လာနိုင်တယ်လို့သူ့အနေနဲ့လည်းအသင်းကိုဘလို့မှတိုးတက်အောင်မလုပ်နိုင်တော့ဘူးလို့ထင်ရင်ဒီပြဖြစ်ကနေထွက်မယ်လို့ပြီးခဲ့တဲ့ရပ်ပိုင်းတွေအတွင်းကပဲပြောထားပါတယ်ဆိုတော့ Guardiola ရဲ့အနာဂတ်ကရောဘလို့ဖြစ်လာနိုင်ပါသလဲ
ကမ္ဘာအကောင်ဆုံးဒီပြတူကိုဗျာမတင်မဲ့ပဲရရှိထားတယ်လို့ပြောပြောဟိုဗာစီလိုနာဒရိုက်တာတွေကိုလမ်းမန်စီးတီးဒရိုက်တာတွေအဖြစ်နဲ့နှိုင်းခံပြီးတော့ခေါ်တယ်ပဲပြောပြောအဘာဖြစ်လို့ Guardiola ကိုရလိုက်တာကသူတို့အတွက်ဒါကမ္ဘာစင်မြင့်ပုံမှာမန်စီးတီးရဲ့လို့ဖြစ်လာအောင်လို့စောင့်ပေးနိုင်တဲ့ဒီပြတူကိုထုတ်ပေးမယ်ဆိုရင်တော့ဒါကပါရုံးနဲ့ဆုံးဖြတ်ချက်လို့ပဲကျွန်တော်မြင်တယ်အဲ့တော့ဒီနီးပြနဲ့ပဲဒရိုက်တာဖွင့်နေပဲအဲအားသားဒရိုက်တာတွေနဲ့ပဲတိုင်ပင်ပြီးတော့ဘလို့ဖြည့်ရှင်းမလဲဆိုတော့ပဲအဖြေဆောင်တင်တယ်လို့ကျွန်တော်မြင်တယ်ဂွာဒီယိုလာကမချသေးခင်မှာလဲစာချုပ်တဲ့ချုပ်ဆိုထားတဲ့အတွက်ကြောင့်မလို့ကျွန်တော်တော့ဟိုဂွာဒီယိုလာကိုထုတ်ပယ်တော့တဲ့အထိတော့ဖြစ်လာမယ်မထင်ဘူးကြာအလီဗာပူးချန်ပီယံဖြစ်သွားတဲ့ရာသီတုန်းကလည်းမန်စီးတီးကခုလိုပဲကန်စစ်ပိုင်းကဂိုးတွေပေးရပြီးတော့အတင်ပတ်တဲ့ပွဲတွေမှာရလက်စိုးတွေဂျုံခဲ့ရတာရှိတယ်။အဲဒီလိုအခြေအနေမျိုးကိုလည်းဂွာဒီယိုလာကြော်ပြတ်နိုင်ခဲ့။အခုလည်းကြော်ပြတ်နိုင်ဖို့သူစူးစမ်းမှာပဲခင်ဗျာ။သူကမန်စီးတီးနဲ့ပဲသူ့အနေနဲ့နီးပြဘွားကိုဆုံးသက်မယ်လို့လည်းပြောထားတဲ့အတွက်ကြောင့်မလို့။သူကမန်စီးတီးအတွက်အသင့်တော်ဆုံးနီးပြတူဖြစ်နေတဲ့အတွက်သူအကောင်းဆုံးပြန်လို့ထားနိုင်မယ်လို့တော့မြင်နေခင်ဗျာ။
Champion Man City နဲ့ Guardiola တို့ဒီအခြေအနေကနေဘယ်လောက်ထိမြန်မြန်ရုန်းထွက်နိုင်မလဲဒါမှမဟုတ်ဘယ်လောက်ထိဆက်ပြီးတော့ရုန်းကန်နေရမလဲဆိုတာကတော့စိတ်ဝင်စားစရာလဲခေါင်းနေသလိုဆက်ပြီးတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ပြပြခဲ့တဲ့အားကစားကဏ္ဍကိုနားဆင်ကြည့်ရှုခဲ့ရလို့အနားရခဲ့ကြမယ်လို့မျှော်လင့်ပါတယ်အခုတော့ VO American တိုင်းရဲ့ဗိုလ်ဒူးညာစီစဉ်တဲ့ဆုံးမသက်ခင်သတင်းချင်းချုပ်ကိုဇော်ဝင်းလှိုင်ပြပြပေးပါအောင်ခင်ဗျာ
တခိုင်ပြည်နယ်အမ်းမြုံနယ်တဲကစစ်ကောင်စီတပ်စခန်းအများအပြားကိုအာရခတပ်တော် AA အဖွဲ့ကထိန်းချုပ်ထားပြီးအနောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုသိမ်းပိုက်နိုင်ဖို့ထိုးစစ်ဆင်နေတဲ့အချိန်မှာပဲစစ်ကောင်စီတပ်သားအများအပြားအလံဖြူထောင်လက်နက်ချတဲ့ရုတ်တရက်ပိုင်းတစ်ခု AA ကထုတ်ပြန်လိုက်ပါတယ်အမ်းမြုံနယ်အနောက်ပိုင်းတိုင်းစစ်ဌာနချုပ်နဘခရဲ့ပကတိမြေပြင်အခြေအနေလို့အမည်ပေးထားတဲ့ရုတ်တံကိုဒီဇင်ဘာလ16ရက်နေ့မှာထုတ်ပြန်ခဲ့ပြီးတဲ့နောက်မနေ့ဒီဇင်ဘာလ18ရက်နေ့မှာလည်းနောက်ထပ်စစ်ကောင်စီတပ်သားယာနဲ့ချီအလံဖြူထောင်လက်နက်ချတဲ့ရုပ်တံကို AA ကထပ်မံထုတ်ပြန်လိုက်တာပါဒါပေမဲ့ဘယ်နေ့ဘယ်နေရာမှာရပ်ကွက်ခဲ့တယ်လဲဆိုတာကိုတော့ဖော်ပြထားခြင်းမရှိပါဘူးခင်ဗျာမြန်မာစစ်ကောင်စီနေကြားဆောင်တပ်ဖွဲ့တွေအုံပြုခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအဆောက်အုံတစ်ခုထဲမှာ WFP ကမ္ဘာစစ်နာရိတ်ခါအဖွဲ့အမတ်သားတွေပါတဲ့ရိတ်ခါတွေတွေ့ရတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာကိုကြားသိရပေမဲ့လက်ရှိမှာတွာလာရေးအခက်အခဲနေသေးတဲ့အတွက်ဒီကိစ္စကိုအတိမပြုနိုင်သေးကြောင်းဒီဇင်ဘာလ18ရက်ဒီကနေ့ရက်စွဲနဲ့ WFP ကကြေညာချက်ထုတ်ပြန်ပါတယ်ဒါပေမဲ့2024ခုနှစ်ဇွန်လတုန်းကအဲ့ဒီရခိုင်မြောက်ပိုင်းမောင်တော်မြို့နယ်အတွက်မှာရှိတဲ့ WFP ရဲ့တူလောင်ယုံဖောက်ထွင်းလူရခံရပြီးမိရှုခံရတယ်ဆိုတာကိုတော့ကြီးညာချက်မှာအတိပြုပြောဆိုထားပါတယ်ခင်ဗျာထိုင်းဝန်ကြီးချုပ်ဟောင်းတပ်ဆင်ရှင်နဝါကိုမလေးရှားဝန်ကြီးချုပ်ရဲ့အာဆီယံရေးရာကိုရေးအကြံပေးအဖြစ်ခံထားမဲ့အစီအစဉ်ဟာမြန်မာနိုင်ငံပြည်ပခအပါအဝင်ဒေတာရင်းငင်းချမ်းရေးထိုင်းနိုင်ငံရဲ့အစီအစဉ်နဲ့ရှေ့တိုးဆောင်ရွက်နိုင်ဖို့အခွင့်အရေးဖြစ်တဲ့အကြောင်းထိုင်းအဓိကအတိုက်ခံပြည်သူ့ပါတီလွတ်တော်အမတ်ကပြောကြားလိုက်ပါတယ်လာမယ့်နှစ်မလေးရှားနိုင်ငံအာဆီယံအလဲကျဥက္ကဋ္ဌဖြစ်တောင်းယူမဲ့အချိန်မှာဝန်ကြီးချုပ်ဟောင်းတပ်ဆင်ကိုအာဆီယံရေးရာကိုရေးအကြံပေးအဖြစ်လက်သဘောခတ်မဲ့အကြောင်းမလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကပြီးခဲ့တဲ့တနင်္လာနေ့မှာပြောဆိုခဲ့တာဖြစ်ပါတယ်။နေသိကူမတိုင်ခင်ကာလထိုင်းမြန်မာနယ်စပ်မွေးစေဝါမောင်ခိုကုတူတွေလမ်းကြောင်းပြောင်းပြီးပုံစံအမျိုးမျိုးနဲ့တည်ယူနေတဲ့အတွက်ထိုင်းမြန်မာနယ်စပ်တပ်နဲ့မဲဟောင်းဆောင်ခရိုင်တွေမှာထိုင်းစစ်တပ်ကလုံခြုံရေးတွေတိုးချထားပါတယ်ခင်ဗျာ
။ကျေးဇူးပါကိုဆောင်ဝလိုင်းရေအခုလိုသတင်းချင်းချုပ်ပြီးမှာတော့ VOA American သံရဲ့ဗိုလ်လူညအစီအစဉ်တွေဒီမှာပဲပြီးဆုံးတော့ပါပြီ။ဒီညအစီအစဉ်ထုတ်လွှင့်မှုကအမှတ်ခင်လေးပါ။စပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Nelson Labasset ဂျိုဂေတို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမပါ VOA ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေကောင်းကောင်းလေးအိဆက်အနာယူနေတဲ့ညဖြစ်ကြပါစေခင်ဗျာ
This program has come to you.